Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ2024ခုနှစ်ဇွန်လ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
Republican တမတာကိုယ်စားလှယ်လောင်း Donald Trump က Republican နိုင်ငံလုံးဆိုင်ရာညီလာခံအပြီးမြန်မာစံတော်ချိန်မနေ့9နာရီဝန်းကျင်မှာတိုင်းပြည်အဝမ်းမိန်ကွန်းပြောကြားဖို့ရှိပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲထပ်မံမဝင်ဖို့ဒီမိုကရက်ပါတီအတွင်းအထင်ကရခေါင်းဆောင်တချို့ကသမ္မတဘိုင်ဒန်ကိုစီယုံတိုက်တွန်းနေပါတယ်။ယာယီသမ္မတဦးမြင့်စွေဟာစိတ်ခွင့်ယူပြီးကျန်းမာရေးစောင့်ရှောက်မှုခံယူနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့စစ်ကြောင့်ရခိုင်ဒေသမှာကုန်စည်နဲ့ဆေးဝါးအပြင်ငွေစားပါရှားပါလာတဲ့အခြေအနေသတင်းပေးပို့ချက်စစ်ကောင်စီကလက်နက်ဝယ်ယူတဲ့ကိစ္စမှာထိုင်းဗန်နေပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာထိုင်းနိုင်ငံရေးဝန်ကြီးဌာနကငြင်းဆန်လိုက်တဲ့အကြောင်းနဲ့အမေရိကန်မှာလက်ရှိကျင်းပနေတဲ့ Republican Party ညီလာခံနဲ့ပတ်သက်လို့သုံးသက်ဆွေးနွေးချက်တွေကိုတင်ဆက်သွားဖို့ရှိတယ်လို့ Donald Trump သာရွေးကောက်ပွဲအနံ့ရခဲ့ရင်အစိုးရဘျူရိုကရေစီရန်ရဲကိုသူ့ရဲ့အုပ်ချုပ်မှုအောက်မှာတိုက်ရိုက်ထားရှိမဲ့သတင်းဆောင်မားတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ Republican Party နိုင်ငံလုံးဆိုင်ရာညီလာခံ RNC ရဲ့နောက်ဆုံးရဖြစ်တဲ့အခုကြက်သတင်းတွေညပိုင်းမြန်မာစံတော်ချိန်တောက်ကြနေမနေ့9နာရီဝန်းကျင်မှာ Republican သမ္မတလောင်း Donald Trump ကပါတီညီလာခံကနေမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်။ဒီ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကနေသူ့ကိုပါတီရဲ့သမ္မတလောင်းဖြစ်နေရွေးချယ်လိုက်တဲ့အပေါ်မှာတည်ဝင်လက်ခံတဲ့မိန့်ခွန်းစကားကိုပြောကြားမှာဖြစ်ပါတယ်။ Republican Party ညီလာခံရဲ့၄ရက်မြောက်နောက်ဆုံးနေ့မှာအခုသမ္မတလောင်း Donald Trump ရဲ့ Make AmericaGreat once again American ပြည်တော်စုကိုပြန်ပြီးကြီးမြတ်စေရမယ်ဆိုတဲ့အနာဂတ်ရှုမြင်ချက်ကိုအဓိကထားပြီးဆွေးနွေးကြတယ်လို့သိရပါတယ်။ညီလာခံတွင်မှပါတီရဲ့ပြည်내အလိုက်ကိုယ်စားလှယ်တွေအပြင်ပြည်내အုပ်ချုပ်ရေးမှုတွေလွှတ်တော်အမတ်တွေတက်ရောက်ခဲ့တာဖြစ်ပြီးစီးပွားရေးနိုင်ငံခြားရေးမူဝါဒလူမှုကြီးကြပ်ရေးအမျိုးသားလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။သမ္မတလောင်းထရမ့်ကိုလောက်တံဖို့အတွက်ကြိုးပမ်းမှုဖြစ်ပွားပြီးခဲ့တဲ့နောက်ကျင်းပခဲ့တဲ့ဒီညီလာခံမှာပဲသမ္မတလောင်းထရမ့်ကသူနဲ့တွဲပြီးရှင်ပြိုင်မဲ့ဒုသမ္မတလောင်းကိုလည်းရွေးချယ်ခဲ့တာပါ Republican သမ္မတလောင်း Trump မင်းကပြောကြခြင်းမြန်မာစံတော်ချိန်မနေ့9နာရီမှာ VOA မြန်မာပိုင်း website နဲ့လူမှုကွန်ရက်ဆမ်းမြန်နာတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါလာမယ့် November ရွေးကောက်ပွဲမှာသမ္မတ Joe Biden ထပ်ပြီးဝင်မပြိုင်ဖို့ Democratic Party ကထင်ရှားတဲ့ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်သမ္မတ Biden အတွက်ရွေးကောက်ပွဲအောင်နိုင်ခြင်းဟာရပ်ပိုင်းတွင်မှာပဲကျဆင်းလာနေကြောင်းနဲ့သူရဲ့ရွေးကောက်ပွဲရှုံးနိုင်မှုကလည်းလွှတ်တော်နှစ်ရက်စလုံးမှာလည်းဒီမိုကရက်တစ်ထိန်းချုပ်နိုင်ဖို့အတွက်မျှော်လင့်ချက်ပါထိကိုက်လာနိုင်ခြင်းရှိနေတယ်လို့သမ္မတကိုဝိုင်းပြီးသတိပေးနေကြတာဖြစ်ပါတယ်။နိုင်ခြင်းသိမ့်မရှိတဲ့အတွက်သမ္မတဘိုင်ဒန်နဲ့ရွေးကောက်ပွဲကိုပြန်ပြီးဝင်ရေးအသေးချာစဉ်းစားဖို့လိုတယ်လို့သူဒုသမ္မတဖြစ်တဲ့၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကနိုင်ငံရေးမိတ်ဆွေတွေကိုပြောကြားခဲ့တာပါ။ဒါပေမဲ့အသက်81နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်ကနိုဗ ెంబ ာ9ရက်ရွေးကောက်ပွဲမှာသူဟာဒီမိုကရက်တရဲ့ဆန်ဖြစ်ရှိနေမယ်လို့ပြောကြရင်ရွေးကောက်ပွဲထပ်ပြီးဝင်မှာဖြစ်ကြောင်းပြသခဲ့တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာအခုတတိယအကြိမ် COVID-19 ပြန်ဖြစ်နေတာဖြစ်ပြီးသူ့ရဲ့ဒလဝဲကအပန်းဖြေနေမှာတိကျခွဲနေနေရတာပါ။လူရုမဲ့တွေ့ဆုံမဲ့အစီအစဉ်လည်းဘာမှမရှိပါဘူး။တချိန်တည်းမှာပဲသူ့ပြိုင်မဲ့ဖြစ်တဲ့သမ္မတဟောင်း Donald Trump ကတော့ Celebrity ညနေမှာပဲ Republican Party သမ္မတလောင်းဖြစ်တဲ့အမည်ချင်းတင်တာကိုလက်ခံတော့မှာဖြစ်ပါတယ်။ရုရှားကျူကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းကိုညီညီညွတ်ညွတ်နဲ့အကူအညီပေးကြဖို့ကြေညာပြနေမှာပဲဗြိတိန်မှာဆက်တင်ကျင်းပတဲ့ EU ဥရောပသမဂ္ဂနိုင်ငံတွေထိပ်သီးအစည်းအဝေးတက်ရောက်တဲ့ခေါင်းဆောင်တွေကပန်ကြားလိုက်ပါတယ်။ Oxford နားကဘလန်ဟမ်နန်တော်မှာကြေညာပြနေကျင်းပတဲ့ဥရောပနိုင်ငံရေးအတိုင်းဝိုင်းထိပ်သီးအစည်းအဝေး EPCS ဖွင့်ပွဲအခမ်းအနားမှာဗြိတိန်ဝန်ကြီးချုပ် Keir Starmer ကဥရောပနိုင်ငံတွေအနေနဲ့ရုရှားရန်လိုမှုကိုခံနေရတဲ့ယူကရိန်းတွန်းလှန်စစ်အတွက်ညီညီညွတ်ညွတ်ထောက်ခံပံ့ပိုးမှာဖြစ်ကြောင်းပြောပါတယ်။ရုရှားရဲ့ချင်းချမှုဟာဥရောပတလွှားကိုပါပြန့်လာနေပြီဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်ဥရောပနိုင်ငံအများပြားဟာကုန်နိုင်ငံရဲ့ဒီမိုကရေစီတိုက်ခိုက်ခံရတာတစ်ခုတည်းကိုပဲမြင်နေပေမဲ့လမ်းမာရီဘော်ကလူတွေပြစ်မှတ်တိုက်ခိုက်ခံရနေတယ်လို့ဥရောပဝင်းနဲ့စစ်လေရင်တွေဝင်လာတာ ကဲရမသင်းမော်ရီကင်းလည်လာတာတွေ့လာတွေ့အားလုံးအခုရပူအယုံဆိုင်ကြဖို့ပန်ကြားလိုက်တာဖြစ်ပါတယ်ဒီစီဝေကိုဧည့်သည်တော်ဖြစ်ပေါဝင်တက်ရောက်တဲ့ယူကရိန်းသမ္မတကတော့သူ့ရဲ့နိုင်ငံကိုအကူအညီပေးနေတဲ့ဥရောပနိုင်ငံတွေကိုကျေးဇူးတင်ကြောင်းနဲ့ဒီလိုကောင်းဆောင်တွေနဲ့ရုရှားသမ္မတကြားရင်းရှိခမ်းတဲ့ဆက်ဆံမှုမျိုးမရှိနိုင်တာအားသာချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်
UN မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru တမောက်ဖို့ Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UN မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ UN American တန်းကတောက်ချမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရာယီသမရဦးမြင့်ဆွေဟာဆေးခွင်နဲ့ကျမရဲ့ဆောင်ရှောက်ကုသမှုခံယူနေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဦးမြင့်ဆွေဟာ2023နှစ်ဆန်းပိုင်းကစပြီးခြေလက်တုံးပြီးအစာတောက်ပြက်လာတဲ့အတွက်ဆေးဆရာမှာအာယုံကျောနှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျောအားနေတဲ့ယောဂါတွေခံစားနေရတာတွေ့ရကြောင်းနဲ့ဒီနှစ် April 15ရက်က19ရက်အထိစင်ကာပူနိုင်ငံ Mount Elizabeth ဆေးုံနဲ့မေလ28ရက်က June 18ရက်အထိအမှတ်နှစ်ကတ္တမရဆေးုံကြီးရဲ့ဂရင်တရားဆန့်ဆေးုံမှာအုံနောက်နဲ့အာယုံကျော်ဆန်ကဆေးကုသမှုခံယူခဲ့တယ်လို့ဖော်ပြထားပါတယ်။မျက်စိနှစ်ဖက်စလုံးအတွက်အတွင်းတိမ်ခွဲဆိတ်ကုသမှုခံယူတဲ့အတွက်အမြင်အာယုံပြန်ပြီးကောင်းလာပေမဲ့အာယုံကျော်အားနဲ့ယောဂါဆက်ပြီးခံစားနေရတာကြောင့် June 18ရက်နေ့ကနေ July 30ရက်ထိဆေးခွင့်နဲ့နေမှာပဲကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းအပါဝင်အထူးဆေးကုသမှုအဖွဲ့ကအနည်းချက်ကုသပြီးတော့ပေးနေတာဖြစ်ပါတယ်။ယာယီသမရဦးမြင့်ဆွေကအခုချိန်ထိကျန်းမာရေးအခြေအနေကောင်းမွန်မှုမရှိသေးပဲနေ့စဉ်နှုတ်ရှားဆောင်ရွက်မှုတွေမလုပ်နိုင်တာကြောင့်ဆေးကုသမှုခံယူနေရဆဲဖြစ်တယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ရှင်အနာတိုင်းနာ၄နှစ်ထဲကိုရောက်လာနေပြီဖြစ်တဲ့မြန်မာနိုင်ငံအခြေအနေဟာတိတ်ပြီးဆိုးနေတဲ့အတွက်ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးရေးရည်မှန်းချက်ပြည့်ဖို့ခက်ခဲနေကြောင်းနဲ့မြန်မာအတွက်နိုင်ငံတကာကအကူအညီပေးကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကနယူးယောက်မှာကျင်းပတဲ့2024ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီEcoSoc အခြေတင်ဆွေးနွေးပွဲမှာချက်တဲ့ပင်းတွေကပြောပါတယ်။မြန်မာပြည်သူတွေရဲ့အချင်းများစကလုံးနဲ့တော့မဖော်ပြနိုင်လောက်အောင်တိတ်ကိုဆိုးနေကြောင်းစစ်ကောင်စီကြောင့်တေဆုံးရသူအရသား9400ကျော်နဲ့လူပေါင်း3,300,000ဆွန့်ခွာထွက်ပြေးရတယ်လို့လူပေါင်း18,600လူသားစာနာမှုအကူအညီလိုကြောင်းနိုင်ငံဦးရေထုတ်ဝေလဟာဆင်းရဲမွဲတေမှုတတ်မှတ်မြင့်အောင်ရောက်နေပြီးတော့လူပေါင်း13,000ကျော်စားနပ်ရိက္ခာမလုံလောက်တဲ့ဒဏ်ခံနေရတယ်လို့ကလေးငယ်9သိန်းလောက်ဟာလေအာဟာရချို့တဲ့မှုတန်ဒီနေ့တည်းခံရနိုင်ရရှိတယ်လို့တွက်ထားကြောင်းဖော်ပြထားပါတယ်။အလုံးလက်မဲ့ဥယျာဉ်8.1%ရာဂိုင်းလုံးမြင့်လာပြီးစစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေပြည်ရင်းမှာပြောင်းရွှေ့နေရတယ်လို့ပြည်ပထွက်ခွာနေကြတဲ့အပြင်တရားဥပဒေစိုးမိုးမှုမရှိတဲ့အတွက်နိုင်ငံဖြတ်ကျော်မှုကင်းတွေဖြစ်လာစေတယ်လို့ဥကြုံမှုထောင်းကြေညာချက်မှာဖော်ပြထားပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူဟာဣသရေလတောင်ပိုင်းကဣသရေလစစ်သည်တော်တွေစီကိုကျဇပရင်းနေမှာတွားရောက်ခဲ့ပါတယ်။လာမယ့်သတင်းပတ်ကြရင်အမေရိကန်နိုင်ငံဝါရှင်တန် DC မှာအမေရိကန်လွှတ်တော်ကိုဣသရေလဝန်ကြီးချုပ်ကမင်းငွန်းပြောဖို့ရှိပါတယ်။ဣသရေလမျိုးသားလုံခြုံရေးဆိုင်ရာဝန်ကြီးအစ်မာဘန်ဂျီဘာဟာဂျေရုဆလင်မြို့ကဘာသာရေးအထွတ်မြတ်ထားတဲ့နေရာတစ်ခုကိုတွားရောက်နေခြင်းတနေ့တည်းမှာပဲဣသရေလဝန်ကြီးချုပ်ကလည်းဂါဇာတောင်ပိုင်းကိုမမျှော်လင့်ဘဲနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။ဂါဇာတောင်ပိုင်းကပြန်ထွက်လာပြီးမှသူ့ရဲ့ခရီးစဉ်ကိုဝန်ကြီးချုပ်ရုံးကနေကြေညာခဲ့တာပါ။ဒဇာဂန်တွေလဲလဲရေးသဘောတူညီချက်ကိုရဖို့ဆိုရင်စီးရဲအရဖိအားပေးရုံပဲရှိတယ်လို့ဣသရေလဝန်ကြီးချုပ်ကခီးစင်ပြီးမှပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစောပိုင်းတုန်းကတော့ဣသရေလလွှတ်တော်ကနေပါလက်စတိုင်းတိုင်းပြည်ထူထောင်ရေးကိုဆန့်ကျင်တဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တာပါ။ယေရုရှလင်မှာရှိတဲ့အယ်အက်ဆာဖိအားကျောင်းကိုဣသရေလလုံးဂျုံရေးဝန်ကြီးတွားရောက်ခဲ့ခြင်းမှာပဲဣသရေလနိုင်ငံရေးသမားတွေအနေနဲ့မိတော်နဲ့မသားရတဲ့မှုလို့အမေရိကန်သမ္မတအင်မြူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ
်။မြန်မာပြည်ရဲ့တောက်ချာနေမယ်ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မျိုးသက်ပြောပြခဲ့တာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်လာရောက်ရှူစားနိုင်ပါတယ်စစ်ကောင်စီကလက်နဲ့ဝယ်ယူနိုင်ဖို့ထိုင်းဗန်တွေနဲ့ပတ်သက်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်ကိုထိုင်းနိုင်ငံရဲ့ဝန်ကြီးကငင်းဆန်လိုက်တဲ့သတင်းမတင်ပြခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ ရခိုင်ပြည်နယ်တွင်စစ်ပွဲတွေကြောင့်ကြာရှည်လာတာနဲ့အမျှဒေသတွင်းမှာကုန်စည်နဲ့စေဝါပြက်လက်တာတွေအလုတ်ကန်ရှားပါတာတွေနဲ့ရင်ဆိုင်နေရပါတယ်။ငွေသားရှားပါမှုကြောင့်လည်းငွေကျပ်တသိန်းကို20ရာခိုင်နှုန်းဝန်ဆောင်ကပေးပြီးငွေထုတ်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုဇော်မိုးကျော်ကပြောပြမှာပါ။
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတကြောပြန်တိုက်ပွဲတွေဖြစ်ပွားနေတာ9လကျော်လာပြီးတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။တိုက်ပွဲကာလတစ်ချောင်းမှာရခိုင်ပြည်တွင်းကုန်စည်စည်ဆင်းမှုတွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှားပါးတာတွေနဲ့စေဝါပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ကုန်စည်နဲ့အလုတ်ကန်အခွင့်အလမ်းရှားပါးလာတာအပြင်အခုဆိုရင်ငွေသားရှားပါမှုကိုပါရင်ဆိုင်လာကြရတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်ဒီရခိုင်မှာကဒီငွေသားရှားပါမှုပြဿနာကတူတူလေးဆိုးရတဲ့အခြေအနေမှာရှိနေတယ်ပေါ့နော်ဟိုငွေလွှဲငွေထောက်ဆိုင်တွေမှာသွားထောက်ရင်လည်းပါတာတူတူများတယ်အခုဆိုကျွန်တော်တို့ဟို20တချို့နေဖက်တွေမှာဆိုရင်23အဲ့လောက်ထိတောင်ဈေးကမြင့်တက်နေတယ်ပေါ့နော်ဒါဆိုရင်ဒီဒေသခံတွေကငွေကြေးရဖို့ကတူတူလေးရှားပါလာတယ်အဲ့ဒီနောက်ဆက်တွဲကကျွန်တော်တို့ကြုံတွေ့ရတာကဟိုလေပတ်မှုကမရှိတော့ဘူးတော့ဒီနေ့စဉ်လူမှုဘဝရဲ့ပိုင်းမှာတည်ထက်မှုတွေဖြစ်လာတယ်ဒါကဒီကြီးမားတဲ့စင်ကာပူတစ်ခုဖြစ်နေတယ်ပေါ့လက်ရှိကာလမှာ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကစပြီးတော့တကြောပြိုင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့အဲ့ဒီအချိန်ကလေးကရခိုင်ပြည်နယ်အတွင်းကဗန်လုပ်ငန်းတွေလည်းရပ်ဆိုင်းလာတာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ဗန်စနစ်တွေမလဲပတ်တော့တာကြောင့်ရောဒေသတွင်းပို့ကုန်တွေမရှိတော့တာကြောင့်ပါအခုလိုငွေသားရှားပါတဲ့ပြဿနာကိုရင်ဆိုင်လာရတာဖြစ်တယ်လို့ကြောက်တော်ဒေသခံလူငယ်တဦးကပြောပါတယ
်ဒီဘက်ကဘန်စနိုက်ကလေပတ်မှုမရှိတော့ငွေသားထုတ်ယူမှုဘက်ကတော့မရတော့ဘူးအဲ့ဒါရှိတဲ့ငွေသားတွေကအပြန်ဝရောက်တော့တယ်ပေါ့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယဖက်နက်ကွန်ဂရက်ကဒီဘက်မှာရှိတဲ့ငွေသားတွေကတစ်ဖက်နိုင်ငံပြည်ချင်းလင်းလင်းမှုနဲ့ဆွဲလိုက်တော့တော်တော်လေးအမောက်ကများတော့တယ်ပေါ့နော်ဒါဆိုရင်ဒီရှိတဲ့ပြည်ထဲမှာရှိတဲ့ဒေသထဲမှာရှိတဲ့ငွေတွေကတစ်ဖက်ကိုရောက်တော့တယ်အဲ့ဒီငွေတွေကိုပြန်ပြီးတော့ရယူနိုင်ဖို့အတွက်လည်းဒီဘက်မှာလက်ကျန်ငွေကမရှိတော့နောက်ပြီးနောက်ချက်ကဒီခုဆိုရင်ကွန်ဒီမွန်လမ်းကြောင်းတွေလည်းအကုန်လုံးရပ်တန့်သွားဒီတော့မှငွေသားဘလို့မှရှာလို့မရဘူးဖြစ်သွားတယ်ပေါ့
ရခိုင်ပြည်နယ်အတွင်းနေဆက်ကုံတွေရေးတွေလည်းရပ်တန့်နေသလိုဒေသအတွက်စားနပ်ရိက္ခာတွေကိုမှောက်ခိုလမ်းကြောင်းကနေတဆင့်တင်သွင်းနေရတာကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေပါတယ်မြေပုံမြို့နယ်ဝန်ထမ်းတဦးကတော့ရတဲ့လစာတစ်ဝက်လောက်ကိုငွေထုတ်ခပေးနေရတာကြောင့်ခက်ခဲနေတယ်လို့ပြောပါတယ
်။အဓိကဒီငွေသားမရှိဘူးပေါ့နော်။တချို့ဆိုလို့ရှိရင်ဟို20ရာခိုင်နှုန်းပေးပြီးထုတ်မယ်ဆိုရင်တော့ငွေထုတ်လို့မရတဲ့အခြေအနေရှိတယ်။ဘာလို့လဲဆိုတော့သူတို့ကငွေသားမရှိဘူးပေါ့နော်။ထုတ်ပေးဖို့ငွေမရှိဘူးဆိုပြီးတော့ဟိုတချို့ဆိုင်ရာမျိုးရှိရင်ငွေထုတ်လို့မရဘူးဖြစ်နေတယ်လောလောဆယ်အခြေအနေကလေ။နေရာတဲ့ဆိုင်တွေဆိုလို့ရှိရင်ဒီ20ရာခိုင်နှုန်းပေးပြီးထုတ်ရတယ်ပေါ့နော်။ဒီမှာတော့ဒီပုံမှန်ဆိုလို့ရှိရင်ဒီမှာတော့ဝန်ထမ်းတစ်ယောက်ကနေပြီးတော့ဒီလိုက်ငါးသိန်းပေးရတယ်ဆိုပါဆိုသိန်းကဒီ2000လုံးနဲ့ဖြစ်လိုက်မယ်ဆိုလို့ရှိရင်အော်ညီမတို့တပိုင်းတော့ပါသွားပြီဆိုတော့တိတိလေးပိုင်းမှာဒီလက်ရှိကွန်ဆေးတင်းနဲ့ဆိုရှင်ညီမတို့အတွက်ဘလို့မှအဆင်မပြေဘူးလို့ဆိုတော့ငွေထုတ်ခဲ့ဒီအချိန်ကြီးကတော့ရင်းဖို့ဆိုးနေရှင်ဟုတ
်လက်ရှိရခိုင်ပြည်နယ်မှာမြို့နယ်6ခုကိုအာရခတပ်တော် AA ကသိမ်းပိုက်ထားပြီးဒေသတွင်းစားနပ်ရိက္ခာရရှိရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ AA ဘက်ကပြောဆိုထားပါတယ်ဒါပေမဲ့လည်း AA သိမ်းထားတဲ့မြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့ဘေးလွတ်ရာတွေမှာဆက်ပြီးတိမ်းရှောင်နေကြရပါတယ
်။ကုဇော်မိုးကျော်ပြောပြခဲ့တာပါ။တိမ်းမကြခင်မှာ Republican Party ညီလာခံနဲ့ပတ်သက်တဲ့သုံးသက်ချက်ကိုတင်ပြဖို့ရှိပါတယ်။အခုတော့ထိုင်းဘဏ်တွေနဲ့ပတ်သက်ပြီးထိုင်းအစိုးရကဘာပြောသလဲကြည့်အောင်ပါ။မြန်မာစစ်ကောင်စီဘက်ကလက်နက်ဝယ်ယူတဲ့ကိစ္စတွေမှာထိုင်းဘဏ်တွေကနေတဆင့်ငွေလွှဲဝန်ဆောင်မှုတွေကိုအသုံးချခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ထိုင်းအစိုးရအနေနဲ့လူအခွင့်အရေးချိုးဖောက်မှုကိုထောက်ခံတဲ့မူဝါဒမရှိဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီးမာရစ်ဆမ်ဂီယန်ပုန်စာကထိုင်းပါလီမန်မှာပြောကြားလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ဗျာ
။မြန်မာစစ်ကောင်စီကလက်နက်တွေဝယ်ယူရာမှာထိုင်းဖန်တွေကနေတဆင့်ငွေကြေးလွှဲပြောင်းမှုတွေပြုလုပ်ခဲ့တယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အင်ဒရူးရဲ့အစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်မှာတော့ဒီကိစ္စနဲ့ပတ်သက်လို့ဆွတ်ဆွဲခံထားရတဲ့ထိုင်းဘဏ်အသီးသီးကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးကြားနာစုံစမ်းမှုတစ်ခုကိုထိုင်းအစိုးရကလုပ်ဆောင်ခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့ပြီးတဲ့နောက်ဇူလိုင်လ17ရက်နေ့မှာပဲပါလီမန်တွင် ထိုင်းနိုင်ငံသားရေးဝန်ကြီးမစ္စတာမာရစ်ဆန်ဂီယန်ဖွန်ဆာကအခုလိုပြောဆိုသွားခဲ့ပါတယ
်။ပင်ကန်ချာချူယုဒ္ဓပန်หรือมีกองทัพเมียนมาเป็นผู้ได้รับผลประโยชน์สุดท้ายและไม่พบ
မြန်မာအစိုးရရဲ့လက်နက်ဝယ်ယူမှုကိစ္စတွေမှာထိုင်းဗန်များပါဝင်ပတ်သက်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တက်တဲ့အခိုင်အမာမရှိပါဘူး။ထိုင်းအစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုထောက်ခံတဲ့မူဝါဒမရှိပါဘူးလို့လည်းပြောဆိုသွားပါတယ်။ကုလသမဂ္ဂဗရင်းညင်စာတမ်းကိုချိုးဖောက်ပြီးထိုင်းဗန်လုပ်ငန်းတွေကဒီလိုပါဝင်ပတ်သက်မှုတွေလုံးဝမဟုတ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားကဆက်ဆံရေးကိုတန်းတူညီတူလေးစားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်အခုလိုမျိုးဆွဆွဲချက်နဲ့ပတ်သက်ပြီးအချက်နဲ့သတင်းအတိအကျနဲ့ပေးပို့လာမယ်ဆိုရင်ထိုင်းအစိုးရကသက်ဆိုင်ရာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုညွှန်ကြားပြီးစစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်အခုချိန်မှာထိုင်းဗန်ဒီဘက်ကလည်းတရားဝင်ညှင်းဆိုထားပြီးဖြစ်ပါတယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ထိုင်းအတိုက်ခံပါတီဖြစ်တဲ့Move Forward Party ရဲ့လွှတ်တော်အမတ်တဦးဖြစ်သူ Mr. Ramsey Manron ကကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အစီရင်ခံချက်မှာပါတဲ့ထိုင်းဗန်တွေရဲ့ငွေကြေးလွှဲပြောင်းမှုကိစ္စတွေအကြောင်းဝန်ကြီးချုပ်စေတာထဝီစင်ကိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီး Mr. Marik ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ထိုင်းကုမ္ပဏီတွေကနေမြန်မာစစ်တပ်အတွက်ရဟတ်ယာဉ်တွေ၊လေယာဉ်အပိုပစ္စည်းတွေအရက်ဖက်စစ်ဖက်နှစ်မျိုးလုံးအသုံးပြုနိုင်တဲ့အသုံးဆောင်တွေသေးပဲဆိုင်ရာပစ္စည်းတွေဝယ်ယူတဲ့လုပ်ငန်းတွေအပါအဝင်ဒီလိုဝယ်ယူခဲ့တဲ့အပေါ်မှာထိုင်းဗန်တွေကအယောင်းဝယ်အစဉ်ပြေအောင်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုပြီးကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးရဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့ RNC ညီလာခံနဲ့ပတ်သက်ပြီး Republican မူဝါဒဆိုင်ရာတုံ့ပြန်ဆွေးနွေးချက်တွေနားဆင်ရပါမယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းပါတီတွင်းညီညွတ်ရေးပြသဖို့ကြိုးပမ်းခဲ့ကြသလိုလာမယ့်သမရရွေးကောက်ပွဲမှာပါတီကိုယ်စားပြုပြန်ဆိုင်မဲ့ခေါင်းဆောင်ကိုလည်းရွေးချယ်ခဲ့ကြပါတယ်။ဒီညီလာခံအတွင်းပါတီမူဝါဒဆိုင်ရာဆွေးနွေးချက်တွေနဲ့ပတ်သက်လို့နိုင်ငံရေးအကဲအခတ်ဒေါက်တာတင့်ဆွေနဲ့ဦးစိုးသုံးမှုန်တို့ကိုဖိတ်ခေါ်ပြီးVOA editor ဦးကျော်စံသားကဆွေးနွေးထားပါတယ်ခင်ဗျာ
။ဆရာတို့ညလုံးမင်္ဂလာပါ။တကယ်တော့ဆရာတို့ညလုံးကိုပရိသတ်ကစီပြီးဖြစ်ပေမဲ့တောင်းအောင်ရကျွန်တော်မိတ်ဆက်ပေးပါရစေ။ဒေါက်တာတင်းဆွေဟာ1990ပြည့်ရွေးကောက်ပွဲမှာရွေးကောက်ခံလွှတ်တော်ကိုယ်စားလှမ်းတူဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာမြန်မာအရေးကိုတောက်လျှောက်စိတ်ဝင်စားဆောင်ကြည့်လေ့လာနေတဲ့ပုဂ္ဂိုလ်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဥဆုံးသုံးဖို့ဆွေးနွေးလည်းပဲချင်းမျိုးသားတူဖြစ်ပါတယ်ချင်း association of maryland american ပြည်ထောင်စုက executive director အမှုဆောင်ညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာအထူးကျေးဇူးတင်ပါတယ်ဆရာတို့ interview ပေးတဲ့အတွက်ကျွန်တော်တို့
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒီနေ့ဆွေးနွေးကြတာကတော့အခု american ပြည်ထောင်စုကချင်းပါစေဖြစ်တဲ့ republican party ရဲ့အမျိုးသားညီလာခံ rnc တို့အတူခေါ်တော့ပေါ့လေဒါ national congress ရဲ့ဒုတိယနေ့အပြီးအချိန်တွေကိုကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်ကျွန်တော်ဆွေးနွေးတဲ့အချိန်ကဗုဒ္ဓနေ့ဆိုတော့ဒုတိယနေ့အပြီးပေါ့လေတတိယနေ့တော့သူတို့စားတော့မှာဖြစ်ပါတယ်ဆိုတော့ဒီဒုတိယနေ့ရဲ့အထူးအရေးကြီးတဲ့အချက်ကိုပထမဆုံးဥတည်ပြီးတော့ပြောချင်ပါတယ်ဆရာဒေါက်တာတင်းဆိုရင်ဒုတိယနေ့ဆွေးနွေးမှုရဲ့အဓိကထူးခြားချက်ကဘာလို့စပြီးပြောချင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီနေ့မှာတော့ပထမနေ့ကကြီးညာခဲ့တဲ့ဒုတိယသမ္မတလောင်းအမည်စင်းကိုထောက်ခံကြတာ ਨੇ တစ်ချိန်တုန်းကရွေးကောက်ပွဲကမ်ပိန်းတွေလုပ်တုန်းကဒေါနယ်ထရမ့် ਨੇ အတိုက်ခံလုပ်ခဲ့တဲ့ Republican သမ္မတလောင်းတွေဟာအခုဒေါနယ်ထရမ့်နောက်မှာမမမမခိုင်ခိုင်မာမာစီစီလုံးလုံးရှိကြတယ်ဆိုတော့မိန်ကွန်းတွေကိုဟိုကြားလို့ကောင်းကြားလို့အင်မတန်ကောင်းအောင်ပြောဆိုသွားကြတဲ့အနည်းအပြင် Republican Party မှာစီလုံးမှုရှိတယ်ဆိုတာပြတဲ့ message ကိုပေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့တော့ကုသုံးသူငယ်သဘောထားလည်းသိပြရစီခင်ဗျာဒုတိယနေ့ထူးခြားချက
်ဟုတ်ကဲ့ပထမနေ့မှာတို့ရဲ့ပထမနေ့အတွက်ကောင်းစင်တည်တန့်ရှိတယ်ဒီထမဲ့ campaign မှာသူရဲ့ကောင်းစင်ကြီးကြီးကတော့ make america once again ဒါပေမဲ့ပထမနေ့မှာကောင်းစင်တည်တန့်ရှိတယ်မင်းညမှာကြတော့ဒုတိယနေ့ညကြတော့တို့အကောင်းဆုံးက make America safe again ဆိုပြီးတော့လုံခြုံရေးကိုသူတို့ကအာရုံစိုက်ပြီးတော့ဆွေးနွေးပါတယ်ဒါပေမဲ့အဲ့ဒီလုံခြုံရေးဆိုတဲ့နေရာမှာအတိအကတော့ဟော immigration နေစားလုံခြုံရေးဟိုပြီးတော့နောက်တစ်ခုသူတို့နေချက်လို့နေစားလုံခြုံရေးဆိုပြီးတော့ပြောပြီးမှတစ်ဆက်တည်းသူတို့ဘာတွေပြောတယ်လဲဆိုတော့ immigration issue ဒါတရားမဝင်ရောက်လာတဲ့လူတွေကိုသူတို့ကသူတို့နိုင်ငံကိုပြန်ပြီးတော့ပြန်ပို့မယ် deportation ပြန်လုပ်မယ်ဆိုတာကိုလည်းသူတို့ကောင်းကောင်းလေးဆွေးနွေးထားတယ
်ဆိုတော့အဲ့ဒီနေစားလုံခြုံရေးဆိုတဲ့နေရာမှာအဓိကအဖြစ်သူတို့က Republican Party ရဲ့ရည်ရည်ကတော့နေစားကိုလည်းတကူဝင်ခွင့်ပေးတယ်ဖွင့်ပေးတယ်ဆိုတော့လက်မခံဘူးပေါ့
ဟုတ်ကဲ့
အဓိကအဲ့ဒါဆိုတော့သူတို့အဓိကထောက်ပြရတဲ့ဟာ Democratic Party Donald Trump ရဲ့ဒီဂျိုဘိုင်ဒန်လက်ထက်မှာပေါ့လေနေဆက်ကိုစီမဲကမဲ့ဖွင့်ပေးတယ်လို့သူကယူဆဆိုဆိုပြီးတော့အခုလိုပြောလာရတာဖြစ်တယ်သူကဆိုတော့အဲ့ဒီတော့ဂျိုဘိုင်ဒန်လက်ထက်ကနေဆက်လူညုံကြီးကတကယ်ပဲသူတို့ပြောပြတော့ဆိုရခဲ့တယ်လို့ထင်ပါလားရ
မင်းညာစီနေတာတက်ခရုစ်ကဘာပြောတယ်လဲဆိုတော့တမတ်တဘိုင်ဒန်ရဲ့လက်ထက်မှာဒီ10 million နော်မီလန် 10 millionဟိုလူကြီးတို့ဝင်လာတယ်လို့သူတို့ထောက်ပြထားတယ်ဒါ data ကမှန်ချင်မှမှန်ပဲဒါပေမဲ့သူတို့ကတော့ဒီအဓိကတော့ဒီဟာကဒါမဆန်းပါဘူးဒါ2026တုန်းကလည်းဒီဟာပဲသူတို့ကဒီ illegal immigration border security ပဲပြီးတော့တမတာထမ်းလက်ထုံးကသူတို့ဒီဟာပဲလောက်လာတယ်ဒါကြောင့်ဒီဟာကတော့မထူးဆန်းပါဘူးဒါသူတို့ဆက်ပြောမှာပဲလုံးမှာပဲ
โอเคสรุปเสียดรดินเสียตรุเยปาร์ตี้ด้วยญิญญมุอ่ะอธิกทาบีดุริยานี่มาปยาดาหยอกเดตะชิงกาตู้โหสั่นจิงแกเรตูเนเปลี่ยนแบบผิดแกเรลูรีตู้โหอายีทอกขันลายะเรสรุปเปาะบาเรดาแมดีทอกขันมุหาตรุปาร์ตี้ด้วยสรุปตรุปาร์ตี้ด้วยมาลุ่นเนเรดาตรุมีดาซุมีดาซุเคชะลเวบอแฟมิลี่อเฟียร์สปาร์ตี้โลผิดนี่รอตะเกรันตูเยโดนัลด์ทรัมป์โหมาทอกขันมุหาပါတီတွေထောက်ခံမှုတော့တက်လာတယ်ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုကရောအဲ့ဒါနဲ့တပြည့်ချင်းတက်လာနိုင်ရလို့ဆရာထင်ပါလားခင်ဗျာ
အဲဒီမေကွန်ကအမ်တန်ကောင်းတဲ့မေကွန်ဖြစ်သွားတယ်ခင်ဗျာမိသားစုတွန်းတီတီလုံးလုံးပေါ့လေဒေါ်နယ်ထရန့်သားအစားပြီးသမီးအစားပြီးတော့ဟိုထောက်ခံတဲ့လူတွေကညီညွတ်မှုကိုတော့ပြသွားတာပေါ့နော်ဒါပေမဲ့လို့အမေရိကန်နိုင်ငံကြီးကကွေးနေတာကအခုဆိုရင်ဟိုတမတာဘိုင်ဒန်ပြောသလိုဟိုပို့ပြီးတော့တိတိတာသာသွေးထွက်တန်ယိုဖြစ်အောင်ကွင်းနေတဲ့အနေထားတရားကိုရောက်နေတယ်ခင်ဗျအဲ့တော့အမေရိကန်ပြည်တော်စုကြီးပြန်စည်းလုံးဖို့ညီညွတ်ဖို့ကိုမပြောဘဲနဲ့အဲပါတီတွင်စည်းလုံးရွေးပြောတယ်လို့ဟိုကျွန်တော်ကတော့မြင်တယ်ခင်ဗျနောက်တစ်ခုကအမေရိကန်ပြည်တော်စုကြီးကဌာနေလူမျိုးတွေကိုတိုက်ထုတ်ပြီးတော့ဥရောပနဲ့ဥရောအဓိကတော့ဥရောပလေနောက်ဆိုတော့ကမ္ဘာလုံးကတွေလာပြီးတော့နေကြတယ်တကယ်ကဘာကြီးပြားနေတဲ့အနေထားကြီးကိုဒေါ်နယ်ထရမ့်ကဟိုခြံစည်းရိုးကာပြီးတော့လုံမလားဆိုပြီးပိတ်ဖို့ကြိုးစားမှုပဲဖြစ်တယ်ခင်ဗျအရင်တခါတော့လည်းဟိုဒီဟောဒတိုင်းကြီးဆောက်ခဲ့တာအခုဒီလည်းမပြီးဘူးပေါ့လေထဆောင်းမဲ့ပြောရဲဆိုတော့ကျွန်တော်အမြင်ကတော့ तू တကယ်လို့သာနိုင်လို့ तू လှုပ်ချင်တဲ့အလုပ်၄နှစ်လှုပ်တာလည်းပဲအမေရိကန်နိုင်ငံကြီးကလုံလဲလုံမှာမဟုတ်ဘူးလုံးကြုံလဲလုံးမမဟုတ်ဘူးတိလုံးညင်ညွမှုဟာပို့ပြီးတော့ကွဲသွားနိုင်စရာရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျဟုတ်ကဲ့
ကဲနောက်ဆက်တွဲနဲ့မိလိုက်ချင်တာကအဲ့တော့ဒီအမေရိကန်ပြည်ထောင်စုကနေကဆရာပြောသလိုမိုက်ဂရန့်ရှင်နဲ့ထူထောင်ခဲ့တဲ့အတိုင်းကြီးဌာနေတိုင်းရင်းသားတွေဘုံနှင်းညင်းပြီးတော့ဆိုတော့အဲ့လိုတိုင်းပြည်တစ်ခုကနေပြီးတော့အခုလူဝင်မှုကြီးကြေးကိုအပြင်းထန်ဆန့်ကျင်ပြီးတော့မဝင်စင်တဲ့ဘာညာလုံနေဆိုတာ ethical ကိုကျင်းသိခါရအောင်သူတို့အနေနဲ့လိပ်ပြလုံစရာကောင်းတဲ့လုံရလို့ဆရာထင်ပါသလားဆရာအနေနဲ့
ကျွန်တော်ကတော့အားတော့မနာဘူးခင်ဗျာမလုံမအောင်မယုံမအောင်ခင်ဗျာလက်ရှိသမ္မတဘိုင်ဒန်ရဲ့ဒုတိယသမ္မတအခုမနေ့ကဒေါ်နယ်ထရန့်ကပြောလိုက်တဲ့ဒုတိယသမ္မတလောင်းရဲ့ဇနီးတွေဟာတနီးဟာအိန္ဒိယလာတယ်နောက်တစ်ခါအမေရိကန်နိုင်ငံရဲ့စီးပွားရေးပေါ့နော်အထူးသဖြင့်ဒီခေတ်ကတည်းကနီးပညာအဲ့ဒီနီးပညာမှာတခြားအမေရိကန်လူမျိုးတွေနဲ့တရုတ်နဲ့အိန္ဒိယကပညာရှင်တွေကြောင်းကြလေအမေရိကန်ဟာဒီနေ့ထိတ်ရောက်နေတာဖြစ်တဲ့တွေ့ နိုင်ငံခြားကတခြားနိုင်ငံကလာတဲ့လူမျိုးကိုပိတ်တယ်ဆိုတဲ့စကားဟာလက်တွေ့မကြဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကုသိုလ်ဘုရားကိုပြောလို့
ဟုတ်ကဲ့ဒေါက်တာတင်းဆွေခုနပြောသွားတဲ့တို့ပါတီအသွင်းမှာစီယုံကြီး unity အဲ့ဒါဟာကတော်တော်လေးတို့အရေးကြီးတယ်ဒီငိလာခန့်ဆိုတာဟာကရွေးကောပွဲပဲတို့ရဲ့ရွေးချက်ကတော့နိုဝင်ဘာလမှာအနာရက်ရေးပဲဒါကြောင့်မို့မင်းညာတော်တော်လေးထူချတာကဘာလဲဆိုတော့ဂါဗနာနီကီဟဲလီကိုဖိတ်လိုက်တယ်ဖိတ်ပြီးတော့သူစကားပြောတယ်ဒါတကယ်တကယ်ဟိုပါ strategic ဟိုပါ strategic ကြတယ်သူ့ကိုဖိတ်တာတော့မှဟိုမကြတဲ့ခင်မှာပဲသူ့ကိုဖိတ်လိုက်တယ်ဘာဖြစ်လဲသူတို့အထက်မှာစီယုံကြီးကတိတ်အရေးကြီးတယ်နီကီဟဲလီကဘလို့ဖြစ်တယ်လဲဆိုတော့သူ့ကိုကောင်းကောင်းလေးမစီယုံဘူးဆိုရင်သူ့လူတွေက 10% 15%အဒီကဘက်ဂရောင်းအဘက်ဂရောင်းစတိတ်တွေမှာပေါ့နော်သူ့လူတွေရှိတယ်ဒါကြောင့်မို့အခုလိုနီကီဟေးလီကိုဖိပြီးတော့စကားပြောပြီးတော့သူကလည်းဟိုဒီတမတဒေါ်နာထရမ့်ကိုသူထောက်ခံပါတယ်လို့ပြောတယ်ပြီးတော့သူ့လူတွေရှိကိုလည်းသူပြောသေးတယ်ကဲတမတအထံကိုခင်ဗျအားလုံး 100% သဘောတူမှာမဟုတ်ဘူးဒါပေမဲ့သူ့ကိုတော့အားပေးကြပါစို့ပြောဘာဖြစ်လို့ unity လို့တလဲဆိုတော့အခုသူတို့ဒီ Week of Boy 9 Pulse ဆိုတာဒီအမေရိကန်တပီလုံးကိုစဉ်းစားစရာမလိုဘူးသူတို့အနေနဲ့စဉ်းစားဖို့ကရွေးကောက်ပွဲမလိုနိုင်မလဲအဲ့ဒီရွေးကောက်ပွဲနိုင်ဖို့ဆိုရင်သူတို့အထက်မှာကစီယုံကြီးလိုတယ်ဘာဖြစ်လို့လဲဆိုတော့အခုသူတို့ထဲမှာတော်တော်လေးအခက်အခဲရှိတယ်ဘာလဲဆိုတော့အခုဒူတမတာဟောင်းမိုက်ဖန့်စ်နော်ဒူတမတာဟောင်းမိုက်ဖန့်စ်ကနေအခုတမတာဘိုင်ဒင်တမတာ sorry တမတာထရမ့်ဖ်ကိုသူကလုံးမထောက်ခံဘူးဆိုတော့သူတို့ပါတီအထင်းမှာတော်တော်လေးဟိုအရင်ကတည်းကထောင်မှပူဆူလာတော်လို့ဖြစ်တယ်။ဒါကြောင့်မို့အခုလိုမျိုးဟိုကျွန်တော်တို့ဟိုဂါဗနာဒီစင်တစ်ပေးတာတော့တိတ်ပြီးတော့မအောင်ဘူးဒါပေမဲ့နီကီဟဲလီစ်သူတို့ဖိတ်တာဟာတော့ဒါသူတို့တော်တော်လေးဖိတ်တာတကောင်းတယ်ဘာဖြစ်လို့သူတို့ထဲမှာအခုကမိုက်ဖန့်စ်အကြောင်းကဒီမိုကရက်ကနေလေဘိုင်ဒန်ကမ်ပိန်းသူတို့ပြန်ပြောပြောပြောပြောလာနိုင်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ
်။နောက်တစ်ခုကလူတွေကသုံးသပ်ကြတာကဒီပွဲမှာအခုဒီနီလာခံမတိုင်ခင်မှာပဲဟိုဒေါ်နယ်ထရမ့်ကလုတ်ပြန်ဖို့ကြိုးစားတာခံခဲ့ရတဲ့ဒဏ်ရာတွေရသွားတယ်ဆိုတော့သူ့ဘက်မှာလူတွေကဂရုဏာသက်လာနိုင်မယ်sympathize ဖြစ်လာနိုင်မယ်အဲဒီကြောင့် sympathy vote ပို့ပြီးရလာနိုင်တယ်ဆိုပြီးတော့လေသုံးသပ်ကြပါတယ်ဒါကတကယ်တမ်းသူတန်ရာရတာဘာညာပုဂ္ဂိုလ်ရေးအဖြစ် personality နဲ့ပို့ပြီးဆိုင်တဲ့ကိစ္စလို့ထင်ပါတယ်ဆိုတော့နိုင်ငံရေးမှာ personality နဲ့ issues ဒီကအကြောင်းအရာနဲ့ပုဂ္ဂိုလ်ရေးကိစ္စရှိတယ်ဆိုတော့ American ပြည်သူလူထုက personality ကိုဦးစားပေးပြီးတော့ဆုံးဖြတ်ကြမယ်ထင်ပါသလားဒါထက်အရေးကြီး issues တွေကိုသူတို့ထပ်ပြီးမစဉ်းစားနိုင်ဘူးလားဥပမာဖြင့်ကျွန်တော်ပြောခဲ့တာကတော့ဒါနေဇာလုံကြုံရေးကိစ္စဒါ issue through ပေါ့လေဒီကိစ္စကတော့ကျွန်တော်ဆွေးနွေးပြီးဖြစ်ပါတယ်ဆိုတော့ဆရာဒေါက်တာတင်းဆွေဆက်ပြောပါအောင်ဆရာတခြား issue ဆရာဘာတွေရှိနိုင်သေးလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူတွေအလေးနဲ့ထားမယ်ဟာ personality တွေပို့ပြီးတော့အလေးနဲ့ထားမယ် issues
ဟုတ်ကဲ့ဒီ Republican နဲ့ Democrat ကအစဉ်အဆက်ဟိုးရာစုနှစ်ကြီးမတူခဲ့အချက်ကြီး၃ချက်ရှိပါတယ်တစ်ချက်ကတော့ဟို abortion right ပေါ့နော်နှစ်ချက်ကတော့ gun ဆိုတဲ့တနတ်ကိစ္စသုံးချက်ကတော့ကျွန်တော်တို့ပညာရေးကျန်းမာရေးဆိုတဲ့ socialist အယူအဆနဲ့ republican ကတော့ချမ်းသာတဲ့လူတွေကိုဟွန် short ကောက်ပြီးတော့ဆင်းရဲတဲ့လူတွေကိုတိုးကောက်မယ်ဆိုတဲ့ဒီအခြေခံချက်ကြီးသုံးခုရှိပါတယ်အဲ့ဒီအထက်မှာဟိုတနေ့ကသမ္မတဒေါ်နယ်ထရမ့်ကိုလောက်ချာမှုဟာတနတ်ကြောင့်ဖြစ်တာဟိုဘိုင်ဒန်ပြောတဲ့စကားကျွန်တော်အဲ့ဒီတစ်ချက်ကတော့ဟိုသဘောကျပါတယ်ဂန်းကိုမကာကွယ်ရနဲ့ဂဲလ်ကိုကာကွယ်ကြဆိုတဲ့အသုံးလုံးပေါ့နော်ဒါကြောင့်ဒီတနတ်ကိစ္စဟာအမေရိကန်မှာအခုဒါကြောင့်လည်းပဲဟိုဒေါ်နယ်ထရမ့်ဘလုတ်ကြံခံရနိုင်တယ်ဆိုတဲ့သတင်းဒါတော့မှထွက်လာတော့ဘသူကလုတ်ကြံလဲဆိုခုတည်းလေးဟိုရှာတော့ပေါ့လေအဲ့ဒီမှာမနေ့ကပဲထွက်လာတဲ့သတင်းတစ်ခုကသမ္မတဒေါ်နယ်ထရမ့်နဲ့သူ့လက်ထက်ကအထိတ်ဆုံးအရာရှိကြီးတွေအားလုံးရဲ့ဟာအီရန်ရဲ့ယံအီရန်ကလုတ်တန်နိုင်မဲ့အနေရရှိတယ်လို့တရုံဝင်ထွက်လာပါတယ်အဲ့ဒီတော့ဒေါ်နယ်ထရမ့်ကအဲ့တုန်းကဟိုအမေရိကန်နဲ့သဘောတူထားတဲ့နျူကလ িয়ার စာချုပ်ကိုထွက်လိုက်တယ် ့တော့အီရန်ကနောက်တည်းမကြပါဘူး။အီရန်မှာရှိတဲ့အမေရိကန်စစ်စခန်းကိုဒုံးမြန်နဲ့ပြစ်တော့အလကားနေရအမေရိကန်စစ်သားတွေသေကုန်ရောဗျ။အဲ့တော့ဒီဂန်ကိစ္စလက်နက်ကိစ္စဟာ Republican ရဲ့အဓိကကင်ထားတဲ့လက်ဆုပ်လက်ကင်လက်နက်ကြီးဖြစ်တော့ဒါကိုပြောင်းနိုင်မယ်လို့လည်းမထင်ဘူး။ဒနယ်ထရမ့်လာကံမကောင်းလို့ကံကောင်းလို့သူတက်လာရင်လေဒီတနက်ကိစ္စကအမေရိကန်မှာပိုဆိုးနိုင်တယ်လို့ကျွန်တော်ဆိုယူမှုရှိပါတယ်ခင်ဗျာဟုတ်ကဲ
့ဆိုတော့အခုကိစ္စမှာကသူတို့လောဆယ်အထီးပေါ်လေ gun control နဲ့ပတ်သက်ပြီးတော့သူတို့ထိန်းချုပ်ဖို့ဆိုတာဘာမှနောင်တရတဲ့စကားလည်းပြောသမကြသေးဘူးဆရာဒီကိစ္စကတော့သူတို့ဆက်လက်ပြီးတော့ဒါ gun ကြောင့်ဖြစ်တာမဟုတ်ဘူးလူတွေရဲ့စိတ်ဓာတ်ဘာဖြစ်တယ်ညာဖြစ်တယ်သူတို့လူညွန်ရေးပေါ်ညံ့တယ်ပျော်ညံ့တယ်လို့အကြောင်းပြချက်တင်ပဲဆက်ပြီးသွားနိုင်မယ်ထင်ပါတယ်ဆိုတော့ဒီ Donald Trump လုတ်ကြံကမ္ဘောဒီးယားပိုကိစ္စဖြစ်ပြီးတဲ့နောက်မှာ gun control ဟာပိုပြီးများတင်းကျလာနိုင်ကြီးရှိပါသားတကယ်လို့က Republican တွေဆက်ပြီးတော့အနာရခဲ့မယ်ဆိုရင်ပေါ့ဆရာရဲ့
ကျွန်တော်တော့မထင်ဘူးသူတို့ကတဏ္ဍအလွန်ကြိုက်တယ်ဗျာဆိုတော့သူတို့ကဒီဟာကိုပဲဆက်လုပ်ကြလိမ့်မယ်လို့ယူဆပါတယ်ကျွန်တော်တော့အဲ့ဒါတော့ဆိုရမှာလေဟုတ်ကဲ့
โอเคคุณครับคุณน่ะပြောရဲကျွန်တော် issues တွေပေါ့လေ
ဟုတ်ကဲ့
ကိုရေးကိုတော့ထားလိုက်တော့အဲ့ဒီ kuna political issues တွေပါဆိုတော့နေသလူမျိုးရေးခေတ်ဆောင်ညာပြောခဲ့တယ်တခြား issues တွေ value ဟာရီယာအေးဒီဖြစ်လာမယ်ထင်ပါတယ
်အခုကဒီအဓိကတော့ issue ကပိုင်းနဲ့တို့ခွဲထားတယ်ဒီ domestic issue ပြည်တွင်းအရေးအဲ့ဒီ gun control ဆိုတာကပြည်တွင်းအရေးပြီးတော့နောက်တစ်ခုကForeign affairs, domestic policy,
foreign policy,
super on the pine quetare. So, Dinga Chai, Droga, the Nanga Chai, Sang Dro, Biojame, Erika Mabe, the Trump policy, Bale, Subiro, Bubiro, Shinshin Lincheno, Mielu Yame. Dime, Chano Tunta de Hakaro, Dua Dalauji.ကိုကွာချမယ်လို့မထင်ဘူးဒီကမှာကျွန်တော်ဘာတွေဆွေးနွေးလိမ့်မလဲထင်တာယူကရိန်းကိစ္စ
ရပါဘာ
အဲယူကရိန်းကိစ္စကျွန်တော်ဆွေးနွေးဆုံးမပြောလို့မရဘူ
းရှေ့တော့
အရှိပိုင်း Middle East ကိစ္စအဲ့ဒါလည်းတို့ပြောမယ်ပြီးတော့
ထိုင်ဝမ်
ကိစ္စပြီးတော့ train နဲ့ပတ်သက်ပြီးတရုတ်ကိစ္စတို့ဘာတို့တို့ပြောလိမ့်မယ်ဒါပေမဲ့ policy အပြင်ကတော့ကျွန်တော်တလောက်ကြီးပြောင်းလဲရှိမယ်မထင်ဘူးဘာဖြစ်လဲဆိုတော့တမတ်တာထမရဲ့ policy ကတော့ဟိုဘလို့ဘာ bilateralism လို့ခေါ်မလား isolationism လို့ခေါ်မလားပေါ့နော်ပြီးတော့ဘာဖြစ်လို့သူကအခု make america again လို့ပြောတာ ਨੇ ဒါ america first yeah အဲ့လို့ဖြစ်လာတော့ဒါလောက်ကြီးကျွန်တော်တော့အပြောင်းလဲရှိမယ်ဒါပေမဲ့ဒီကသူတို့ဆွေးနွေးတဲ့ခါမှာပဲပို့ပြီးတော့ဟိုတိတ်တချာချာမြင်လေမြင်လေကျွန်တော်ထင်တယ
် now domestic issues လို့ပြည်တွင်းကိစ္စညာသူပြောခြင်းတွေပြည်တွင်းလူမျိုးရေးဆိုမှာrule of law တရားဥပဒေစိုးမိုးရေး law and order ကိစ္စဆိုတာပြောကြရပေါ့လေဒါပေမဲ့တချိန်ထဲမှာပဲတချို့ကလည်းထောက်ပြကြတယ် Donald Trump ကသူကိုယ်တိုင်တရားဥပဒေမှာ
ဆွဲဆိုခံပြီးတော့ကျွန်တော်လည်း6ရက်ကိစ္စ
အများကြီ
းဟုတ်ကဲ
့ကိစ္စတွေဖြစ်ခဲ့ပြီးတော့ဒါပြစ်မှုထင်ရှားကြောင်းစီရင်ခံထားရတာကိုတင်လို့ခင်ပေးထားတာဘာညာဖြစ်တယ်ဆိုပြီးတော့အဲ့ဒီတစ်ခုကလည်းဝေဖန်ကြတယ်အဲ့ဒီစာကဘယ်လိုသဘောလဲဆိုတ
ော့အဲ့ဒါပဲအခုကတော်တော်လေး Donald Trump အတွင်းတော့တော်တော်ကွာကြရတယ်ဘာဖြစ်အခုကဒီသူကဒီ attempted assassination ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့သူက gun control ကိုပို့ပြီးတော့ချက်လာမယ်ဆိုရင်တကယ်တကယ်က republican က gun control ကိုသူတို့ restriction ပေါ့နော်သူတို့ကအားမပေးဘူးဒါ democrat ကသူတို့ကအားပေးတယ်ဒါကြောင့်သူဘယ်လိုလုပ်လာမလဲအဲ့ဒါတခုပြီးတော့အခုမင်းကလည်းသူတို့ပြော law enforcement ပေါ့နော် law enforcement တို့ကတော့အပြင်းပြဲတယ်အဲ့လိုဇန်နဝါရီလ6ရက်နေ့ကိစ္စပြောဘယ်လိုလာမလဲဒါကြောင့်နည်းနည်းတော့ဟိုနည်းနည်းတော့ကျွန်တော်တော့နည်းနည်းရှုပ်ထွေးနေတယ်ရှုပ်ထွေးနေတယ်ဒါကြောင့်မို့ဒီ democrat Biden campaign ကလည်းသူတို့ဘယ်လိုလာပြောလာနိုင်မလဲအခုမင်းကကိစ္စနဲ့ဆိုရင်တော့သူတို့ဇန်နဝါရီလ6ရက်နေ့ကိစ္စသူတို့ပြောလောင်းမယ်ပြီးတော့gun control ကိစ္စလဲအပြောင်းလဲလုပ်ဖို့ပေါ့နော်သူတို့ပြောလာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်တယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အခုအဲ့ဒီ foreign policy issues တွေကျွန်တော် set ဆွေးနွေးရင်ပါတယ်အဲ့ဒီဟာမတက်ခင်ကျွန်တော်တခုပြီးရင်အဆရာဒေါက်တာတင်းဆွေအခုဆရာစပြောတဲ့အခါမှာဒီ Republican Party National Congress ဟာသူတို့ပါတီတွင်းမှာစီးလုံးညွှန်ရေးကိုအခိုင်အမာတည်ဆောက်လာတဲ့ဘာညာလို့ပြောတယ်ဆိုတော့တစ်ဖက်မှာရှင်ပြီးပြောနေကြတာကတော့ Democrat တွေကတော့ပါတီတွင်းမှာအကွဲပြဲတွေအများကြီးဖြစ်နေတယ်သမ္မတဘိုင်ဒန်ကိုအစားထိုးစင်းမထိုးစင်းသူကသူတို့ပါတီတွင်းမှာကိုထိုက်ကဒါအ team da che tin pyo su ni ja mu ri si ye so lo party ni khu ye si lo nyin nyom mu lo 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 se ma shin se ya ba lo myin ma le khnya
a che ni ya ro do ro ma kaung mu khmyar na phe lo ma kaung mu lo chan lo myin ma le da chan lo yin le tin pya bu ba de Donald Trump yo lamda bai lamda long Biden yo ha a the a lun ji bi ro thuru lo yat de ga ee nau bi ro la de a ni tha te yak ko american naing gan ji ya yin sai ne ya de kala phit par de da ma phit tin mu nau ta kha so so megon de khu paw no a ye ji de megon di bi ron ye kai sa ma american ha chanar lo ho chanar lo bama democracy ye di ho lo ngae de 20 su ne na khu lawk ko lawk ke ro ဒီမန္တန်ကြီးတုံးဘောเนาะတရားစီရင်အုပ်ချုပ်ရေးဥပဒေပြူရေးမန္တန်ကြီးတွေကိုအမေရိကန်နဲ့အိန္ဒိယကိုကျွန်တော်စံထားပြီးတော့ပမာပြည်သူကိုပြောခဲ့ရတယ်ဒီကနေ့ဒေါ်နယ်ထရမ့်ရဲ့လုပ်ရဟာသူသာတက်လာရင်အခုတောင်မှဖြစ်နေပြီအုပ်ချုပ်ရေးဟာတရားရေးကိုဟာနှောင့်ပို့လာတဲ့အနေထားတရားဒါအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကြဆုံးခန်းကိုဥတည်နေတယ်နောက်ဒုတိယတစ်ပိုင်းဖြစ်တဲ့နိုင်ငံတကာရေးပေါ့နော်အခုယူလိုက်တဲ့ very bans bans ဟာနိုင်ငံတကာအတွက်ကြုံလုံးဝမရှိဘူးခင်ဗျဒါတခုနောက်တစ်ခုကအမေရိကန်နိုင်ငံရဲ့ကမ္ဘာရေးဆိုင်ရာမှာနေတိုးနဲ့ Pacific ကအရေးကြီးဆုံးနှစ်ခုဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာသူ့ policy အတိတာစီသူကနေတိုးကိုသူကရန်လုံးမှာ GDP နှစ်ရာခိုင်နှုန်းလို့ဆိုတဲ့အကြောင်းပြချက်လေးတခုနဲ့ရန်လုံးမှာခင်ဗျNATO ဖွဲ့တော့ကမင်းတို့ GDP နည်းနည်းရာခိုင်နှုန်းဖွဲ့မှာငါပါမယ်လို့လည်းမရှိဘူး NATO ရဲ့ရန်သူဟာအဲ့တုန်းကဆိုဗီယက်ဥဆောင်တဲ့လေဝဲအုပ်စုဖြစ်ပါတယ်အခု85နှစ်ရှိလာတော့ NATO နဲ့အမေရိကန်ရဲ့ရန်သူဟာနေအတ္တနဲ့မြောက်ပိုင်းအတ္တလိုက်နေသမှုရာမဟုတ်တော့ဘဲနဲ့ Pacific ရောက်လာပြီအခုမနေ့ကပဲနိုင်ငံသားရေးမှာအရေးကြီးတဲ့အချက်တခု Donald Trump ပြောပါတယ်တိုင်ဝမ်မင်းတို့ကာကွယ်ပိုက်ဆံမင်းတို့ပဲပေးလေဆိုတော့တနည်းဖြင့်သူဟာအဲသူလုံးနိုင်တယ်သူဟာကိုသူရောင်းစားတာခင်ဗျာဒါသူဆိုတော့ဒီဟာအမေရိကန်ပြည်သူ့ရဲ့လည်းအကျိုးမရှိဘူးအမေရိကန်နိုင်ငံရဲ့လုံခြုံရေးလည်းအကျိုးမရှိဘူးဒါကြောင့်ဤတွင်ရေးမှလည်းအမေရိကန်ရခန့်ကနာကြမယ်နိုင်ငံတကာရေးမှလည်းကဘာမှအမေရိကန်ဟာကြဆောင်ကောင်းကိုရောက်နိုင်တယ်လို့ကျွန်တော်အမှန်ဆိုရင်ပါဟုတ်ကဲ့ဆရာ
တခုတချို့ရဲ့သောဒရာတက်ချက်ကဒေါ်နယ်ထရမ့်ရဲ့နိုင်ငံကြီးအိမ်မှာနေတူကိုသူကပတ်စံနေတူကဥရောပကာကွယ်ရေးအတွက်ဥရောပသားတွေပူပိကြဆိုတဲ့အယူဆအဲ့ဒါတချို့ဟိုရုံးကလည်းပဲတချို့ယူဆရှိခဲ့ပါတယ်အမေရိကန်ရဲ့ policy က isolation policy ဒါများသောအဖြစ်ဖြစ်ခဲ့တယ်သူတို့ဟာပထမကဘာစီပြီးတော့နိုင်ငံပေါင်းစုအစည်းအဝေးဖွဲ့ဖို့အမေရိကန်သမ္မတဦးဆောင်ခဲ့တယ်တကယ်ပေါ်လာတော့သူတို့အဖွဲ့ဝင်ဖြစ်ခဲ့ဘူးကွန်ဂရက်ကကံဝေလို့ထွက်ခဲ့ရတယ်နောက်ပြီးတော့ကဘာစီဖြစ်ရင်လည်းဥရောပမှာပဲဖြစ်တယ်အမေရိကန်ကသွားသွားကာကွယ်နေရတယ်ဆိုတော့ယူဆရှိတော့အခုအဲ့ဒါကိုကင်ပြီးတော့တချို့ကဘာပြောကြတယ်လဲဆိုတော့အဲ့ဒီဥရောပသမဂ္ဂရိုဒီဥရောပလူမျိုးရေးအတွက်နေတို့ပတ်စံပေးရတာတို့အခုဆရာနောက်ဆုံးပြောတဲ့တိုင်ဝမ်ကိစ္စတို့ဟာတိုင်းပြည်ရဲ့အခွန်တန်းလူလူရဲ့ပတ်စံကို save လုပ်နိုင်တယ်ဆိုတော့တိုင်းပြည်အတွက်ပို့ပြီးတော့အသုံးပြုနိုင်တယ်ဆိုပဲစောကတက်ချက်လေးရှိရဆရာအဲ့ကိစ္စကိုဆရာဘယ်လိုပြောကြမလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီသမဏတွေကအများသောအားဖြင့်သူတို့မကြိုက်တဲ့ကိစ္စချင်းပြည်သူလူလူရဲ့အခွန်ဆိုတဲ့စကားနဲ့ကြားကောင်လွှဲချကြတာဖြစ်တယ်သူတို့လုတ်ချင်တဲ့ policy ကိုသူတို့လုတ်ကြတာပဲဒါသမဏတိုင်းမှာပဲခင်ဗျာဒါ Donald Trump မှာမဟုတ်ဘူးအရင်ရင်သမဏတွေလည်းဒီတိုင်းလုတ်ခွဲကြတာဖြစ်ပါတယ်now american နိုင်ငံရဲ့အဓိကအရေးဟာခေါင်းနဲ့ကျွန်တော်တင်ပြသလိုကဘာမှာထိတ်ဆုံးနံပါတ်1ကနေကြဖို့အလားအလာကိုတစ်ခုပြီးတစ်ခုပေါ့နော်ဒေါ်လာကိစ္စရောနိုင်ငံကာကွယ်ရေးကိစ္စရောအစုံပေါ့နော်ဒီပညာကိစ္စရောဟိုအတိုက်ခံနေတလုံးများနေတဲ့အချိန်မှာ american နိုင်ငံကသူများကိုရန်ရှာတဲ့လို့ဟာကိုကိုကိစ္စကိုဂျိုးကိုမကြည့်တာကြတယ်ခင်ဗျဒီနေ့အမေရိကန်ရဲ့ထိတ်ဆုံးရင်ဆိုင်ရတာတရုတ်အုပ်စုဖြစ်ပါတယ်။ဆိုဗီယက်မဟုတ်တော့ဘူး။အဲတရုတ်နိုင်ငံကိုဒေါ်နယ်ထရမ့်ကသူ့အရင်လေးနှစ်လက်ထက်တုန်းကလည်းအကြီးအကျယ်ဆန့်ကျင်ခဲ့တယ်။အခုလဲထပ်ပြီးတော့လုပ်မယ်ဆိုရင်တရုတ်နိုင်ငံရဲ့လက်ရှိခေါင်းဆောင်မှုဟာဒေါ်နယ်ထရမ့်နဲ့မတူစင်စင်ဆာဆာတိုင်နေပင်ပင်နဲ့သူရဲ90စီမံကိန်းကြီးနဲ့ထပ်ပြီးလုပ်နေတာ။ဒေါ်နယ်ထရမ့်ကသူ့လေးနှစ်စာလောက်ပဲကြည့်တာခင်ဗျ။ အဲ့အမေရိကန်နိုင်ငံလေးနေတဲ့ရှင်းမှာမဟုတ်ဘူးဒါကြောင့်အမေရိကန်အမြင့်ကျယ်တဲ့တကယ်နော်ကျွန်တော်တို့အမေရိကန်ဖွဲ့စည်းပုံမှာပါတဲ့ Four Father ဆိုတဲ့တကယ်တိုင်းပြည်ဖခင်နဲ့တူတဲ့ခေါင်းဆောင်မှုမျိုးပြန်လည်တောင်းလိုအပ်နေပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာကျွန်တော်ဆေးဆက်မမေးခင်မှာခေါင်းဆက်ပြီးမိလိုက်ခြင်းနဲ့ဆရာဆိုတာပြောခဲ့တယ်ခေါင်းဆောင်အခုသမ္မတလောင်းအရွေးခံမဲ့လူနှစ်ယောက်လုံးကိုမတိုက်ဘူးအသက်အရွယ်ဦးမင်းနေပြီဆိုတော့ဒီမိုကရေစီမှာအဲ့ဟာကိုအစားထိုးနိုင်တဲ့နည်းတစ်ချက်ပါရှိမှာလေဆရာလူတို့ကထည့်တင်မြောက်ထားတော့ဒီမိုကရေစီတွေထပ်ပေါက်ရှိသလားသူတို့မျိုးအမေရိကန်ဒီမိုကရေစီဟာဒီကိစ္စမှာတော့ပိတ်ဆို့နေတယ်လို့ပြောမလားလမ်းပေါက
်အဲခုထိတော့ထပ်ပေါက်မမြင်သေးဘူးခင်ဗျကျွန်တော်ကတော့
ဟုတ်
သို့တော်လေသို့တော်လေပေါ့ဒီဒေါ်နယ်ထရမ့်ပဲပြန်လာတက်ထက်တက်ဘိုင်ဒန်ပဲနောက်ထပ်ဆက်တက်တက်လေးနှစ်ပါပဲအမေရိကန်နိုင်ငံကြီးကလင်းနေတဲ့တော့ကိစ္စချောမယ်လို့မထင်တဲ့အတွဲအမေရိကန်ပြည်သူလူထုတွေဒါအမေရိကန်ရဲ့ဟိုခရီးယံဟိုအယူဆနေဆိုဘုရားသခင်ကအမေရိကန်ကိုကောင်းကြီးပေးပါစေလို့ပဲပြောအောင်ခင်ဗျာဟုတ်တယ
်ကဲကျွန်တော်တို့ကျွန်တော်ဒီညမှာအခုစပြီးမိနေတာတော့ဒုတိယသမ္မတရွေးချယ်မှုစောစောဒေါက်တာတင်းဆွေလည်းပြောသွားတယ်အဲဒုတိယသမ္မတရဲ့ကိုရွေးချယ်တာနဲ့ပတ်သက်ပြီးတော့ပြောစရာဆိုစရာတစုံစရာတွေးမိပါလားတကယ်တော့ဆောက်တင်းဆွေIndia မှာဆိုရင်တော့ပါတီတစ်ခုကတစ်ခုပြောင်းလာရဆိုရင်ချန်ကုန်တယ်လို့သုံးကြတယ်ဆောက်တစ်ဆွေသိမှာပါအများကြီးအဲ့ဒါကိုသူကတစ်ချိန်တုန်းကတော့သမနာဒေါ်နယ်ထရမ့်ကိုအပြင်းထန်ဆန့်ကျင်ခဲ့တဲ့လူနောက်မကြာခင်မှာပဲဒီဘက်ကိုပြောင်းလာတယ်ဆိုတော့ချန်ကုန်တယ်လို့ပြောရင်တော့နည်းနည်းဒီဘက်ကနေသိကြအကျုံဝင်မှုထင်ပါတယ်အဲ့ဒီသုံးနှုန်းကိုဆောက်တစ်ဆွေနောက်မှပဲပြောပါအခုသူ့ကိုရွေးချယ်မှုနဲ့ပတ်သက်ပြီးတော့ကိုယ်စုံသုံးပုံရဲ့သဘောထားပြောပါ
ကျွန်တော်ချိန်တယ်မချိန်ဘူးလို့ကျွန်တော်မပြောလို့ဒါပေမဲ့ကျွန်တော်ရဲ့ဘာဖြစ်လို့ဒီဒုသမတကိုရွေးချယ်တယ်လဲကျွန်တော်တုံ့တချေပဲကျွန်တော်တင်ပြချင်တယ်ဒီဒုသမတအလောင်းဟာကျွန်တော်ခုနပြောသလိုအဓိကကနိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲမှာဘယ်လိုအနိုင်ရမလဲအဲ့ဒီပုံမှာပဲအဓိကအခြေခံပြီးတော့ရွေးချယ်တယ
်ဆိုတော့သူ့ကိုရွေးချယ်လိုက်တဲ့အတွက်အတန်ရဖို့အလားလားပိုရှိသွားသလား
အတခုကတော့သူကဘယ်ကလဲသူကBattle Ground State Ohio ကနော်သူက Ohio ကပြီးတော့သူကအတက်လဲငယ်တယ်ပြီးတော့သူကတကယ် communicator စကားအပြောဆိုလဲသူလဲကောင်းတယ်ပြီးတော့သူကဘသူ့ကိုသွားပြောမလဲဆိုတော့အလောက်လောက်တဲ့အဖြူတွေပေါ့ဒီအဖြူတွေအဲ့ဒီ Ohio မှာပဲဖြစ်ဖြစ်ပြီးတော့နောက်တစ်ခု Battle Ground State Wisconsin ပဲဖြစ်ဖြစ် Pennsylvania ပဲဖြစ်ဖြစ်သူတို့ကိုပဲတကယ်လုံးမှာသူတို့စီမှာသူကစကားလေးပြောလဲကောင်းတယ်ပြီးတော့သူ့မှာလည်းသူ့ရဲ့ဟိုကဟိုသူက background ကလည်းတော်တော်လေးကောင်းတော့အဲ့ဒါမှာသူပြောဖို့ဆိုရင်တော့ဒါသူကတော်တော်လေးဟိုဘာလဲထီအောင်မှုရှိမေလို့ဒါပေမဲ့ဟိုသူ့တမတာဖြစ်လာရင်ဒါတော့တခြားပဲပေါ့နော်တခြားပဲဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တုံ့တက်တဲ့ဟာကတော့ November 5ရက်နေ့မှာ Biden နိုင်ဖို့ဆိုရင် Battleground State အဓိကဒီအဖြူအလုံးလုံးတဲ့အဖြူတွေ working class white working class သူတို့ကိုပဲကြီးရချက်လုံးပြီးတော့သူကိုရွေးချယ်တယ်ဆိုတော့အဲ့ဒါဟာကိုပဲကြည့်ရင်တော့သူတို့ရွေးချယ်တာဟာကတော့ကျွန်တော်မမှားဘူးလို့ဟုတ်တယ်ကျွန်တော်တုံ့တက်တယ်ဟုတ်တယ်သူတို့အတွက်ဒါကျွန်တော်ခုနကျွန်တော်ပြောတာကတော့ရွေးကောက်ပွဲနိုဝင်ဘာလမှာအနိုင်ရဖို့ပဲအဓိကပဲ
ဟုတ
်ကဲ့ဒါအနိုင်ရပြီဆိုရင်တော့ဒါတော့တက္ကန်တာပဲ
ဟုတ်ကဲ့ဆရာဦးတွေသဘောထားပြောပါအောင်ဒုတိယသမ္မတရွေးချယ်မှု
အဲ့ဒါကတော့တကြီးတော့ဟိုကျွန်တော်တော့ဆန်းလို့မထင်ဘူးခင်ဗျာ
။
ဘာကြောင့်လဲဆိုဒုတသမတတို့မြည်ဒီမှာသမတကိုအမြဲတမ်းသစ္စာခံလုံခြုံပြီးတော့ငြိမ်ငြိမ်လေးနေရတဲ့လူတွေပေါ့။နောက်ဆုံးပြီးခဲ့တဲ့ Mike Pence တားလေဇန်နဝါရီ6ရက်နေ့တချီတဲ့သားလေ Donald Trump ခိုင်းတာကိုမလုပ်ခဲ့ဘူးခင်ဗျာ။အဲ့တော့နောက်တက်လာမဲ့လူကလည်းဒီလိုပဲဖြစ်လိမ့်မယ်။ဒီလိုပဲဆိုတာကဒေါ်နယ်ထရမ့်ပေါ်မှာသစ္စာခံမဲ့လူသားလေးဖြစ်လိမ့်မယ်လို့ယူဆပါတယ်သို့တော်လည်းအဲ့ခေါင်းဆောင်ကြီးနှစ်ဦးဟာဒေါ်နယ်ထရမ့်ရော JD Vance ရောဟာအပြောင်းအလဲအပြောအဆိုအလုပ်ကအမတန်လွယ်ကူမြန်ဆန်ပြီးတော့ဒီနေ့တစ်မျိုးနောက်ဖြစ်တစ်မျိုးပြောခြင်းနဲ့လူတွေအဲ့ဒီ JD Vance ဟာဟစ်တလာအမေရိကလို့ပြောတဲ့လူကနေအခုတော့တခင်ကြီးဟာကျွန်တော်ဆရာကြီးပါချုပ်ပြီးလှုပ်လာတယ်အဲ့တော့ဒေါ်နယ်ထရမ့်ကလည်းအဲ့ဒီတိုင်းပဲလာဟိုဒီနိုင်ငံတကာအရေးပေါ့နော်နိုင်ငံရေးအားကြီးမှာကျွန်တော်ကအင်တာမတကယ်ကိုဟိုဒီကောင်းဆောင်နှစ်ဦးတက်လာရယ်အမေရိကန်နိုင်ငံရဲ့နိုင်ငံရေးနဲ့အတူကမ္ဘာအရေးတွေပါဒ ဒုက္ခရောက်ပြီးတော့အမေရိကန်ပြည်သူတွေပါဒုက္ခကိုခံစားကြလိမ့်မယ်ဖြစ်ပါတယ်ခင်ဗျာတို့ရင်းစရာကောင်းပါ
ဟုတ်ကဲ့ဟုတ်ကဲ့ဒီလောက်ဆိုရင်ကျွန်တော်လောက်ပြီးထင်ပါတယ်ဆိုတော့ဖြေကတော့တကယ်တော့အမေရိကန်ပြည်သူတွေကရွေးကောက်ပွဲမှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒါဒီနေ့မှာတော့ဒီပါရီဆွေးနွေးကြမယ်နောက်တရက်ကောသူတို့ပါရီဆွေးနွေးကြမယ်ဆိုတော့စောင့်ကြည့်ကြပါစို့နောက်ပြီးတစ်ချိန်တည်းမှာပဲဒီမိုကရက်တွေရဲ့ပါတီညီလာခံမှာလည်းဘယ်လိုပြောလာကြမလဲဆိုတော့လည်းစိတ်ဝင်စားစရာတောင်းတယ်လို့ထင်ပါတယ်ခင်ဗျာဆရာတို့ညောင်လုံးအထူးကျေးဇူးတင်ပါတယ
် Republican Party ညီလာခံနောက်ဆုံးနေ့အဖြစ်နဲ့ကျွန်တော်တို့အခုအတန်လွှင့်ချိန်အထိကိုကျင်းပနေစေဖြစ်ပါတယ်သမ္မတလောင်းအဖြစ်ရွေးချယ်ခံထားတဲ့ Donald Trump ကဒီညီလာခံပိတ်ပွဲမတိုင်ခင်မှာမြန်မာစံတော်ချိန်မနေ့9နိုင်ဝန်းကျင်ပေါ်ခင်ဗျာဒီတိုင်းပြည်ကိုမိခွန်းပြောကြဖို့ရှိနေပါတယ်ဒိုနယ်ထရန့်ရဲ့ပြောဆိုချက်အပြည့်စုံကိုတော့ VOA ရဲ့ Facebook, Website, YouTube စတဲ့ Social Media တွေကနေဓာတ်ရိုက်ထုတ်လွှင့်သွားဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်သလိုသူ့ရဲ့မိခွန်းအပေါ်မှာတုံ့ပြန်ဆွေးနွေးမဲ့သုံးသပ်ချက်တွေကိုလည်း VOA ကနေနောက်ထပ်တင်ဆက်ဖို့ရှိနေပါတယ်ခင်ဗျာအခုတော့သတင်းကျင်းပနဲ့ဆိုင်တဲ့ဆောင်းပါးတို့ကိုတင်ပြခြင်းပါတယ်သမရဟောင်းဒိုနယ်ထရန့်ကိုလှုပ်ကြံဖို့ကြိုးစားတဲ့လို့ရပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းဌာနတွေကဘယ်လိုမျိုးသုံးသပ်ရေးသားဖော်ပြရသလဲဆိုတာကိုသတင်းကျင့်ဝတ်ကျွမ်းကျင်သူတွေကစောင့်ကြည့်လေ့လာနေကြပါတယ်။ VOA အတွက် Liam Scott နဲ့ Christina Kyle Cedro Smith တို့ရေးသားပေးဖို့တဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြထားပါတယ
်။ဒီဓာတ်ပုံကကဘာကျော်သွားတဲ့ဓာတ်ပုံကဒေါ်လန်ထရန့်ကိုလှုပ်ရှားမှုကြိုးစားမှုအပြီး AP သတင်းတောက် event ဘူဂျီကချက်ချင်းမှတ်တမ်းတွေတပ်ပုံရိုက်ခဲ့ပါတယ
် So normal rally
ဘုံမှန်လူထုစီဝေးပွဲတစ်ခုပါကျွန်တော်ဒီလိုစုဝေးပွဲတွေရာနဲ့ချီရောက်ခူးပါတယ်ကျွန်တော်ဘဘက်ပခုံးဘကပြစ်ခတ်တဲ့တချို့ကြားလိုက်တယ်ဒါတနက်ပြစ်တန်ဆိုတော့ကျွန်တော်ချက်ချင်းသိလိုက်ပါတယ
် If you want to really see something that said
ဘူဂျီဟာပန်ဆယ်ဗေးနီးယားပြည်နယ်ဘတလာမြို့စနေနေ့ကမဲဆယ်ပွဲကိုသတင်းယူခဲ့တဲ့ဒါဇင်နဲ့ချီတဲ့တပ်ပုံသတင်းတောက်တွေတဲကတယောက်ပါပြခမှုကြောင့်လူထုတွေဆုံးပြီးထရန့်နဲ့တခြားတယောက်ဒဏ်ရာရခဲ့ပါတယ်။အဲဒီနေ့ကလုံခြုံမှုကြိုးစားမှုဓာတ်ပုံတွေကိုအမေရိကန်သတင်းဌာနတွေအကြီးအကျယ်ဖော်ပြကြပါတယ်။ဒါပေမဲ့လည်းသတင်းကျင်းဝေးကြောင့်ကျင်းသူတွေကငင်းခုန်ခတ်ရန်ဖြစ်ပွားမှုတွေနဲ့ကွဲရချက်တွေရှိနေတဲ့အနေအထားမှာသတင်းကိုတခြားသူတွေဘယ်လိုရေးသားဖော်ပြသလဲစောင့်ကြည့်နေကြပါတယ်။သတင်းကျင်းဝေးဆရာကြောင့်ကျင်းသူ Subramanian Vincent ကအခုလိုပြောပါတယ်။
The media needs to stay on the facts and
တရင်ထနာရရဲ့ကျင့်ဝတ်ကအချက်လက်ကိုအခြေခံဖြစ်စဉ်တစ်ခုလုံးကိုအချိန်တိုင်းပြောပြဖို့ပါပုံကြီးချက်ကားတာတွေမလုပ်သင့်ပါဘူးတရင်ကောင်းကြီးပိုင်းရေးတဲ့အခါဒေါသနဲ့ဖော်ပြတာမျိုးမဖြစ်ရပါဘူ
းဒီဖြစ်ပျက်ကိုပုံဖော်တာကနိုင်ငံကြီးလမ်းကြောင်းတစ်ခုကိုချပေးတာမျိုးဖြစ်သွားနိုင်တယ်လို့လဲ Vincent ကသုံးသပ်ပါတယ်
The real ethics of it I feel comes in interpreting
တကယ်ကျင့်ဝတ်အရာဖြစ်သွားခဲ့တဲ့အခြေအနေအတိအကျကိုပဲပြောပြဖို့ပါအမေရိကန်ယဉ်ကျေးမှုနိုင်ငံရေးတနက်အကြမ်းဖက်မှုအခြေအနေကိုပြောပြကြမှာပါ
ဓာတ်ပုံသတင်းတော့အီဗန်ဘူချီကတော့သူတာဝင်ကသူ့ရှေ့မှာဖြစ်သွားတာကိုမှတ်တမ်းတင်ထုတ်ဖော်ဖို့လို့ပြောပါတ
ယ် I knew that this was a moment in American history that happened
အမေရိကန်သမိုင်းမှာတိတ်အရေးကြီးတဲ့အချက်ဒါကိုမှတ်တမ်းတင်ရမယ်ဆိုတာကျွန်တော်သိပါတယ်ဆိုလိုတာကကျွန်တော်တို့သတင်းထောက်တွေရဲ့အလုပ်မဖြစ်မနေလုပ်ရမယ်ဆိုတာပ
ါပြည်ခမှုဖြစ်ပွားပြီးနိုင်ပိုင်းအတွင်းမှာပဲလူမှုကွန်ရက်ဒီမှာထရန့်အကြောင်းကိုမုန်းမောင်းအောင်ဖော်ပြကြပါတယ်ရှင်းသားချက်တော်တော်များများကစာနာထောက်ထားပြီးဖော်ပြကြတာဖြစ်ပေမဲ့ရခိုင်တို့အနေငယ်ကတော့မောင်းမမန်းရေးသားတာတွေဒီကိစ္စမှာပူးပေါင်းကြံစီမှုရှိတယ်ဆိုတော့ဆွဆွဲချက်တွေလည်းပါဝင်ပါတယ် AB သတင်းဌာနကဒေးဗစ်ခရပါကတော့အခုလိုပြောပါတယ
် There's no evidence for either of these conspiracy theories
but they have pick up မှာပူးပေါင်းကြံစီပြီးလုတ်တယ်လို့ကောက်ချက်ချနိုင်တဲ့တသက်အထောက်အထားမရှိပါဘူးဒါပေမဲ့လုတ်ကြံတက်ဖြတ်မှုဖြစ်ပွားပြီးတဲ့နောက်ချက်ချင်းဆိုသူတို့သဘောထားကွက်လွက်ချက်တွေပြည်နေတဲ့စိတ်ခံစားချက်အပြည့်နဲ့ပြောဆိုချက်တွေထွက်လာနိုင်ပါတယ
်။ပြစ်ခတ်မှုဖြစ်ပြီး48နာရီအတွင်းဒေါ်လန်ထရန့်ဟာတင်းလာနေ့ဝစ်ကွန်ဆင်ပြည်နယ်မယ်ဟော့ခီမြို့မှာကျင်းပတဲ့ Republican မျိုးသားညီလာခံကိုတက်ရောက်ပါတယ်။ပြစ်ခတ်မှုအပြည့်လက်သီးဆုပ်ပြီးလက်ထောင်ထားတဲ့သူ့ရဲ့ထင်ရှားကြော်ကြားသွားတဲ့ဓာတ်ပုံလဲတီရှတ်တွေပေါ်မှာပုံနှိပ်ဖြန့်ဝေနေကြကြောင်းပါခင်ဗျာ။
ကိုယ်တင်တဲ့ဟုပြောပြသွားတာပါခင်ဗျာ။လာမယ့်နိုဝင်ဘာကျင်းပမယ့် American ရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်လန်ထရန့်အနိုင်ရခဲ့မယ်ဆိုရင် Federal Bureaucracy အစိုးရအုပ်ချုပ်ရေးရန်နေရာတစ်ခုလုံးကိုသူ့ရဲ့ဒီထိန်းချုပ်မှုအောက်မှာဓာတ်ရိုက်ထားရှိဖို့ကြိုးပမ်းလာနိုင်ကြရှိနေပါတယ် VOA အင်ဘီရောသတင်းတော့ Steve Harman ပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ကတင်ပြထားပါတယ
် Washington ရဲ့ Bureaucracy အုပ်ချုပ်ရေးရန်နေရာကိုသူ့ရဲ့စာနာအတိုင်းဖြစ်အောင်လုပ်မယ်လို့ Donald Trump က လွန်ခဲ့တဲ့၈နှစ်ကသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခဲ့တော့ကဂတိပေးခဲ့တာပ
ါ If I'm elected president we are going to drain this
လို့ကျွန်တော်သာရွေးခံရမယ်ဆိုရင် Washington DC မှာအစိုးရအတွင်းလေလွင့်ချစားနေတာတွေကိုတိုက်ထုတ်ဖို့ဖယ်ရှားဖို့လှုံ့ဆော်သွားမှာပါ
သမ္မတထရန့်ကအခုတစ်ခေါက်မှလည်းအဲ့လိုလုပ်မယ်လို့ဆက်ပြောနေပြီးဒါကဘာလဲဆိုတော့သမ္မတကိုတာဝန်မခံဘဲမူဝါဒချမှတ်နေတဲ့အစိုးရအဖွဲ့အစည်းတွေကိုဖယ်ရှားဖို့ဖြစ်ပြီးတော့ဒါကိုအခုခါမှစီမံချက်နဲ့လှုံ့ဆော်သွားမှာဖြစ်ပါတယ်ဒီစီမံချက်ကိုတော့တမယိုးကျဝါဒီအဖွဲ့ပေါင်း100ကျော်ကပုံဖော်တာဖြစ်ပါတယ်Heritage Foundation ကထုတ်ပြန်လိုက်တဲ့စီမံချက်2025ကအုတ်ချိုရရန်ရကိုထိန်းချုပ်လျှော့ချဖို့ဘယ်လိုလုပ်ရမလဲဆိုတာကိုညွှန်ကြားထားပါတယ်။ Heritage Foundation ရဲ့ဥက္ကဋ္ဌ Kevin Roberts ကဒီစီမံချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ
်။ We are in the process of the Second American Revolution.
ကျွန်တော်တို့ကဒုတိယအမေရိကန်တော်လှန်ရေးကိုလုပ်နေတာဖြစ်ပြီးလက်ဝဲသမားတွေအနေနဲ့ဒါကိုခွင့်ပြုရဆိုရင်သွေးထွက်တန်ရုံဖြစ်တာတွေမရှိဘဲအကောင့်ထဲပေါ်နိုင်မှာပါ။
ကဲနော်ဘကအဲ့လိုပြောပေမဲ့ဒေါနယ်ထရမ့်ကတော့အသူ့အနေနဲ့ဒီစီမံချက်2025နဲ့ဘလို့မှမပတ်သက်ကြောင်ပြသတဲ့အနေနဲ့ခက်ခွာခွာနေပြီးစီမံချက်2025ကိုရောရေးတဲ့သူကိုရောမတည်ဘူးလို့ပြောလိုက်သလိုသူတို့ပြောတာတွေတဲကတချို့ကိုသူ့အနေနဲ့သဘောမတူဘူးလို့လည်းပြောလိုက်ပါတယ်ဒီစီမံငွေရဲ့ခေါင်းဆောင်ဖြစ်တဲ့ Paul Dams ကတော့ထရမ့်ပြောတဲ့စကားတွေနဲ့စိတ်ကူးတွေကသူတို့ကိုအားကျစေခဲ့တာလို့ပြောပါတယ
်။ He was president for 4 years so many of the ideas are carried on.
သူကသမရ၄နှစ်လုပ်သွားခဲ့ပြီးဒီတဲကစိတ်ကူးအတော်များများကိုသူ့ငကိုလုပ်ခဲ့တာတွေကဆက်လုပ်သွားမှာဖြစ်ပါတယ်။ဒါကြောင့်ဒီတဲကအတော်များများဟာဒေါ်နယ်ထရမ့်ရဲ့သမရပထမတက်တန်းအတွင်းမှာစတင်ပေါက်ဖွားလာခဲ့တာဖြစ်တယ်လို့ထင်ပါတယ်
။ VOA အနေနဲ့ Heritage Foundation ကိုဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့သူမရှိဘူးလို့ဒီဖွဲ့ကပြောပါတယ်။ဒါပေမဲ့ဒီစီမံချက်2025အနေနဲ့ဘယ်ကိုယ်စလဲကိုမကိုစားပြုပြောတာမဟုတ်ဘူးဆိုတာကိုအလေးပေးပြောကြားထားတဲ့ကြေညာချက်ကိုအီးမေးလ်ကနေတဆင့်ပို့ခဲ့ပါတယ်။ဒီစီမံချက်ကဖွဲ့စည်းပုံအခြေခံဥပဒေမှာဆိုရမန်နိုင်ကြီး၃ခုကြားအာဏာခွဲဝေပြီးတော့အပြန်အလှန်ထိန်းချုပ်ရေးကိုပုံဖော်ရေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့သူ James Madison နဲ့ Thomas Jefferson တို့ရဲ့အတွေးခေါ်တွေကိုဖျက်သိမ်းဖို့ကြိုးစားတဲ့လုပ်ရည်လို့ Progressive Policy Institute ဥက္ကဋ္ဌ Wilmer Shaw ကပြောပါတယ်။
Madison and Jefferson ought to be spinning in their graves when they see how much power they want to concentrate.
နောက်တလာမယ်တမနာလက်ထဲမှာအာနာရီဘလောက်တောင်ပုံအပ်ချင်တယ်လဲဆိုတာကို Madison နဲ့ Jefferson သိရင်သူတို့တွေအနေနဲ့မယုံနိုင်လောက်အောင်အယံအံ့ဩပြီးတော့အကြီးအကျယ်ဒေါသဖြစ်ကြပါလိမ့်မယ်။တကယ်လို့အဲ့ဒီတမနာက Donald Trump သာဖြစ်မယ်ဆိုရင်အရင်ကလိုအာနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်တိုင်းပြည်အတွက်အိမ်မက်ဆိုးကြီးတစ်ခုပါပဲ။
သမ္မတဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့ဒီစီမံချက်2025ကသူတို့ရဲ့အဓိကထားတုံ့ပြန်ရမယ့်အရာဖြစ်သတ်မှတ်ပြီးတော့ဒါကိုဝေဖန်ထောက်ပြတဲ့တီးခြားအင်တာနက်စာမျက်နှာတစ်ခုကိုတီထောင်ပြီးတော့စီမံချက်ကိုဝေဖန်ရေးသားချက်တွေနဲ့ liberal ယူဝါဒရှိတဲ့မီဒီယာတွေရဲ့တုံ့ပြန်မှုတွေကိုအလေးပေးဖော်ပြနေပါတယ
် Critics are calling it the fascist playbook
ဝေဖန်တဲ့သူတွေကဒီစီမံချက်က federal စနစ်ကိုနမူတာပြဋ္ဌာန်းချက်လို့ပြောနေတာပါဒါကြောင့်မို့လဲနိုဝင်ဘာရွေးကောက်ပွဲမှာရှင်တို့မဲထွက်ပေးဖို့လိုတယ်လို့ပြောနေတာပါ
စီမံချက်2025ဟာပြည်ပြင်ပြောင်းလဲရေးတွေအများကြီးလုပ်မဲ့အစီအစဉ်ဖြစ်ပြီးတော့အစိုးရအသုံးစရိတ်ထဲမှာပြန်လည်ပြည်ဖြိုးမြွေစွန့်အင်ထုတ်လို့ရင်းနဲ့ရာသီဥတုဖောက်ပြန်မှုတိုးတက်ရေးကိစ္စတွေမှာအသုံးစရိတ်လျှော့ဖို့တောင်းဆိုထားပါတယ်။ဒါပြင်ပညာရေးဝန်ကြီးဌာနကိုဖျက်သိမ်းပစ်ပါလိမ့်မယ်။ Federal စုံစမ်းစစ်ဆေးရေး Bureau FBI ကိုအောက်ကနေအပေါ်ထိပြောင်းလဲပစ်ဖို့နဲ့ VOA ကိုကြီးကြပ်တဲ့ USAGM အဖွဲ့လိုအဖွဲ့ကြီးတွေကိုပြောင်းလဲပစ်ရေးတွေလည်းဒီစီမံချက်ထဲမှာပါဝင်ကြောင်းပါခင်ဗျာ။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ဒီရဲမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ဒီကနေ့မနက်ခင်းမှာအမေရိကန်နိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာအထူးစီစဉ်ထုတ်လွှင့်ချက်တွေကိုတင်ဆက်လိုက်ရတဲ့အတွက်အချင်းအခက်ခဲကြောင့်ပ ပုံမှန်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်နိုင်တော့ဘူးဆိုတာကိုအသိပေးအပ်ပါရခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ပင်ဆယ်ဗီးနီးယားပြည်နယ်တွင်နိုင်ငံရေးစီယုံဘွဲတစ်ခုမှသမရဟောင်း Republican သမရလောင်းတွန်နဲ့ Trump ကိုတနက်သမားကလှုပ်ချံဖို့ကြိုးစားခဲ့ပါတယ်ကံကောင်းစွာနဲ့ပဲချီဆန်းကသူ့ရဲ့ညာဘက်နေရွက်ကိုပဲရှက်ထိသွားခဲ့တာပါဒါပေမဲ့တနက်သမားကြောင့် American နိုင်ငံသားတဦးသေဆုံးတခြားသူတချို့လည်းအပြင်းထန်ထိခိုက်ဒဏ်ရာရပါတယ် American သမရ Joe Biden ကအခုလိုပြောပါတယ
် For any violence ever period.
ဒီလိုအကြမ်းဖက်မှုမျိုးတွေဓမ္မမဟုတ်လဲတခြားသောအကြမ်းဖက်မှုတွေအတွက်အမေရိကန်မှာနေရာမရှိပါဘူး။ရည်ရည်ပြပဲချွင်းချက်မရှိပါဘူး။ဒီအကြမ်းဖက်မှုကိုဖြစ်ရိုးဖြစ်စဉ်ကိစ္စဖြစ်ထားလို့မရပါဘူး။ဒီနိုင်ငံမှာနိုင်ငံရေးဟောပြောမှုတွေကပြင်းထန်လွန်လှပါတယ်။ဒါကိုရှော့ချရမယ့်အချိန်ဖြစ်ပြီးတော့ကျွန်တော်တို့အားလုံးမှာတာဝန်ရှိပါတယ်။နိုင်ငံရေးဆိုတာဟာညီညာစွာဆွေးနွေးညှင်းခုံရမယ့်ပြိုင်ခွင့်တစ်ခုဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။နိုင်ငံရေးကဆိုလို့ရှိရင်လွတ်လပ်ရေးကြေညာစာတမ်းကျွန်တော်ရဲ့အခြေခံဥပဒေနဲ့အညီဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့တရားမျှတမှုကိုဖော်ဆောင်နိုင်ဖို့အတွက်ညီညာစွာဆွေးနွေးညှင်းခုံရနေရာတစ်ခုဖြစ်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်။အစိုးရဝါဒနဲ့အမျက်ဒေါသတွေအတွက်မဟုတ်ဘဲနဲ့တိမ်မွေ့ပြီးတော့စက်တည်ရှိတဲ့အမေရိကန်ပြည်အောင်စုအတွက်ကျွန်တော်တို့ရက်တည်ပါတယ်။ကျွန်တော်တို့ဆွေးနွေးညှင်းခုံမယ်၊သဘောထားကွဲပြားမယ်၊ကိုယ်စလေလောင်းတွေရဲ့ဇယိုက်လက္ခဏာအမေရိကန်အတွက်မျှော်မှန်းချက်အစီအစဉ်အရေးကိစ္စတွေနဲ့မှတ်တမ်းတွေမှာတူညီချက်ကွဲပြားချက်တွေကိုနှိုင်းယှဉ်မယ်။ဒါပေမဲ့အမေရိကန်ပြည်တော်စုမှာကျွန်တော်တို့ရဲ့မတူကွဲပြားချက်တွေကိုမဲဆန္ဒနဲ့ဖြေရှင်းပါလေ။တနက်ကြီးစံနဲ့မဟုတ်ပါဘူး။အမေရိကန်ကိုပြောင်းလဲနိုင်တဲ့အခွင့်အာဏာဟာလူလူရဲ့လက်ထက်မှာအမြဲရှိရမှာဖြစ်ပြီးတော့လောက်ချံတက်ဖြတ်သူအလောင်းလျာတွေရဲ့လက်ထက်မှာမဟုတ်ပါဘူး။မူလအဆောက်တွေကကျွန်တော်ရဲ့တီထောင်သူတွေဟာစိတ်အားထက်သန်ပြင်းပြမှုရဲ့စွမ်းအားကိုနားလည်ခဲ့ကြပြီးတော့ကြမ်းကြုတ်တဲ့အင်အားကိုအောင်နိုင်ခွင့်အတွက်စင်ကြုံတရားနဲ့ချိန်ညှိနိုင်တဲ့ဒီမိုကရေစီကိုသူတို့ဖန်တီးခဲ့ကြတာပါ။ကျွန်တော်တို့ရဲ့ဘိုးဘွားပြည်ပင်တွေနိုင်ငံအတွက်အသက်ဆုံးခဲ့ကြသူတွေအတွက်ကျွန်တော်တို့မှာတာဝန်ရှိပါတယ်။ကျွန်တော်တို့ရဲ့သားသမီးတွေနဲ့မိမြစ်တွေအတွက်လည်းကျွန်တော်တို့မှာတာဝန်ရှိပါတယ်
။ The gave reason and balance a chance to prevail over brute force. We owe that to those who come before us.
American ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ VOA အထုတ်လင်းချက်တွေနဲ့ပတ်သက်လို့အကြံပေးခြင်းနဲ့သတင်းထူးတွေကိုပေးပို့လို့ရတယ်ဆိုရင်တော့ burmese@voanews.com email လေးစာကိုစာရေးသားနိုင်တယ်လို့ VOA ရဲ့ Facebook Messenger chat box ထဲမှာလည်းစာပြီးလာပြီးတော့ရေးထားလို့ရပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပါမှာဖြစ်ပါတယ်ဗျာ။မြန်မာစစ်ကောင်စီရဲ့ယာယီသမ္မတဦးမြင့်စွေဟာဆေးကွင်းနဲ့ကျန်းမာရေးစောင့်ရှောက်ကုသမှုခံယူနေရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဦးမြင့်စွေဟာ2023နှစ်စန်းပိုင်းကစပြီးခြေလက်တုံကအစာအသောက်ပြက်လာတဲ့အတွက်စစ်ဆေးရမှာအာယုံကျော်နှေးကွေးတုံဆိုင်တဲ့ယောဂါနဲ့အာယုံကျော်အားနည်းတဲ့ယောဂါတွေခံစားနေရတာကိုတွေ့ရှိရပြီးတဲ့နောက်စင်ကာပူကဆေးရုံနဲ့တက်မရော်အမှတ်နှစ်ဆေးရုံကြီးတွေမှာကုသမှုခံယူခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆရာနာသိမှု၄နှစ်တည်းရောက်လာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ဆိုးဝါးနေတာကြောင့်ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးရေးရည်မှန်းချက်ပြည့်မီဖို့ခက်ခဲနေကြောင်းနဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာရဲ့အကူအညီတွေပေးကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကနယူးယောက်မှာကျင်းပတဲ့စီးပွားရေးနဲ့လူမှုရေးကောင်စီ EcoSoc ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ Republican Party ညီလာခံနောက်ဆုံးရဖြစ်တဲ့ American ရဲ့အခုညပိုင်းမြန်မာစံတော်ချိန်တောက်ကြမနဲ့9နိုင်လောက်မှာ Republican သမရာလောင်း Donald Trump ကပါတီညီလာခံမှာမိန့်ခွန်းပြောကြားဖို့ရှိနေပါတယ်ခင်ဗျာ။သတင်းချင်းချုပ်ဖြစ်ပါတယ်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုဇော်မိုးကျော်ဖြစ်ပြီးရုပ်တံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA American ရဲ့မနေ့ကင်းအစီအစဉ်ကိုမနေ့6နိုင်နေ9နိုင်အထိတင်ဆက်ခဲ့တာပါ။ VOA ချင်းမိတ်ဆွေတွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။